Welcome to the Voice of America in Burmese.
Mingla ba khmya. VOA American Day 2019 ခုနှစ် November 13 ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကို American People's Washington DC မြို့တော်ကနေ flight to meter 3240 48တက်ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခမ ्या ကျွန်တော်ရဲမထွန်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မသိန်းကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပါမယ်American သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုအဖြစ်လွှတ်တော်ကြားနာမှုတွေကိုစဖို့ရှိနေချိန်မှာပဲသမ္မတကိုကာကွယ်ဖို့အတွက် Republican တွေပြင်ဆင်နေကြပါတယ်။ဖန်စီထားသူတွေအပြန်အလှန်လွှတ်ပေးဖို့အေးအေးရဲ့ကန့်လန့်ချက်ကိုတက်မတော်ဘက်ကပိတ်ချလိုက်တာကြောင့်ဖန်စီခံရသူတွေပြန်လွတ်ရေးကမရေမရာရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ဒီလိုထိတ်တန့်ရောက်တဲ့နေ့ပြီးနားဆင်ရမယ့်သတင်းလာတစ်ခုမှာတော့ရန်ကုန်မြို့ဝင်းကျင်မှာအင်္ဂါနေ့ကလှုပ်ခဲတဲ့ငလျင်ကြောင်းအခုလိုကြားကြရမှာဖြစ်ပါတယ်
။အခုလှုပ်တဲ့ငလျင်ကလည်းဒီညလှုပ်တဲ့ငလျင်ကလည်းတက်ကြီးရဲ့အနောက်တောင်ဘက်သတုံးမှန်ခန့်กว่าဆိုတော့အဲ့ဒီနေရာမှာတက်ကြီးမြို့ရဲ့အနောက်ဘက်မှာ
အင်္ဂါနေ့ကလှုပ်ခဲတဲ့ငလျင်ပေါ် Engineering Geology Engineer ဘူမိဗေဒပညာရှင်ဦးသိန်းပိုင်ရဲ့တုံ့တက်ချက်ပါအပြည့်စုံကိုသတင်းနဲ့အပြီးမှာနားဆင်ရမှာပါဒီသတင်းနဲ့အတူမြန်မာနိုင်ငံနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာအမှုစွဲတင်လိုက်တဲ့အတွက်ရှေ့ဆက်အလားအလာပေါ်ထင်မြင်တုံ့တက်ချက်ဂါဇာဒေသက Islamic Jihad အဖွဲ့ကအစ္စရေးနိုင်ငံအတွင်း Rocket ဒုံးကျည်တွေပစ်လွတ်ပြီးလက်စားချေနေတဲ့ကိစ္စစတဲ့သတင်းလာတဲ့အပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်သတင်းကိုလည်းနားဆင်ကြပါမယ်အခုတော့ဗရုံးနဲ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်းကြီးထိုင်းတဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုအဖြစ်အများပြည်သူရှေ့မှောက်လွှတ်တော်ကြားနာမှုတွေကိုဗုဒ္ဓဟူးနေ့စတင်ဖို့ရှိနေချိန်မှာပဲသမ္မတကိုထောက်ခံကြတဲ့ Republican တွေကတော့သူ့ကိုကာကွယ်ဖို့တက်တက်ကြွကြွပြင်ဆင်နေကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်းနှုတ်ဖြစ်တဲ့လက်ရှိယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဝီလျံထေလာနဲ့ယူကရိန်းနဲ့ဆက်ဆံရေးကိုကြီးကြပ်ရသူဂျော့ချ်ကန်တိုကိုနိုင်ရီနဲ့ချီကျမ်းနာမှာဖြစ်ပြီးသမ္မတထရန့်အစိုးရအဖွဲ့တာဝန်ရှိသူတွေကလည်းဒီအတွက်ပြင်ဆင်နေကြပါတယ်။ယူကရိန်းရှေ့ဘက်ကရုရှားလှူလာတဲ့ခွဲထွက်ရေးသမားတွေကိုချေမှုန်းတဲ့နေရာမှာယူကရိန်းဘက်ကကူညီဖို့လိုလားနေတဲ့ဒေါ်လာ390တန်စစ်ရေးအထောက်ပံ့ကိုအမေရိကန်ဘက်ကမပေးခင်မှာယူကရိန်းအနေနဲ့2020အမေရိကန်သမ္မတရွေးကောက်ပွဲမှာထရန့်ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်လာမယ်ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကိုစုံစမ်းစစ်ဆေးရေးလုပ်ဖို့ယူကရိန်းသမ္မတဘိုလိုဒီမာဇယ်လင်စကီကိုသမ္မတထရန့်ကဖိအားပေးခဲ့တယ်လို့ဒီပုဂ္ဂိုလ်နှစ်ဦးစလုံးကပြောဆိုထားတာပါဒါပေမဲ့လည်း Republican Party အဖွဲ့ဝင်တွေကြားတင်းနှင်းလာနေညနဲ့အင်ကာနေ့မှာဖြန့်ဝေထားတဲ့စာထဲမှာတော့လွှတ်တော်ရှေ့မှောက်ကျန်းနာခံမဲ့ပုဂ္ဂိုလ်နှစ်ဦးကိုချက်ကြလက်ကြမေးခွန်းတွေမေးဖို့ Republican တွေပြင်ဆင်နေကြပါတယ်။သမ္မတ Trump ကယူကရိန်းနဲ့ညှိနှိုင်းနေတဲ့ရည်ရွယ်ချက်ကိုနားလည်ရလားဆိုတာကိုမေးမြန်းဖို့ရှိတယ်လို့ပဲယူကရိန်းမှာအကြမ်းလိုက်စားမှုအပေါ်သမ္မတ Trump ကတန်တရားရှိနေတာကြောင့်ပေးမယ်အကူအညီဆိုင်ငံတာဟာအပြည့်အဝကြောင်းကျိုးစီလျော်တယ်ဆိုပြီးခုခံဖို့လည်းစီစဉ်ထားကြပါတယ်
။ဂါဇာကမ်းမြောင်ဒေသမှာအင်ကာနီကအစ္စလာမစ်ဂျီဟတ်ပါလက်စတိုင်းစစ်သွေးကြွအဖွဲ့တပ်မှုအင်ကိုအစ္စရေးစစ်တပ်ပြစ်ခတ်မှုကြောင့်တပ်မှုတေဆုံးသွားခဲ့တဲ့နောက်မှာအပြန်အလှန်ပြစ်ခတ်မှုတွေပြင်းထန်လာခဲ့ပြီးနောက်ထပ်6ဦးပါတေဆုံးခဲ့ရပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေနောက်ပိုင်းပါလက်စတိုင်းဘက်ကဒုံးကျည်အလုံးပေါင်း200လောက်အစ္စရေးဘက်ကိုပြန်လည်ပစ်ခတ်ခဲ့တာပါနှစ်ဖက်ပစ်ခတ်မှုတွေကြောင့်ပါလက်စတိုင်းတွေဘက်မှာတေဆုံးသူစုစုပေါင်း10ဦးရှိနေပြီး40ကျော်ဒဏ်ရာရတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အခုလိုလေကြောင်းတိုက်ခိုက်မှုဟာအစ္စလာမစ်ဂျီဟတ်တွေရဲ့အစ္စရေးကို rocket launcher နဲ့ပစ်ခတ်နေတဲ့အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းအစ္စရေးကပြောပါတယ်အစ္စရေးဘက်ကိုပစ်ခတ်ခဲ့တဲ့ဒုံးကျည်တွေကြောင့်ဒဏ်ရာရသူအများအပြားရှိပြီးအဆောက်အဦတချို့လည်းထိမှန်ခဲ့ပါတယ်ဒါ့အပြင်စီဒရော့မြို့ကစစ်ရုံတုံးနဲ့ဒုံးကျည်ထိမှန်မိလောင်ပါတယ်အစ္စရေးဆေးဝန်တန်းတွေကတော့သူတို့ဘက်ကဒဏ်ရာရသူ46ကိုဆေးကုသပေးနေကြအောင်ပြောပါတယ်အစ္စလာမစ်ဂျီဟတ်တပ်ဖွဲ့ကတော့အစ္စရေးကသူတို့အရာရှိတူဖြစ်တဲ့အက်ခရမ်အဂျော်ရီကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းနဲ့ဒမတ်စကတ်ကသူ့ရဲ့နေအိမ်ကိုပစ်ခတ်မှုမှာသူနဲ့သူ့ရဲ့သားနဲ့တခြားတယောက်တေဆုံးခဲ့တယ်လို့အတည်ပြုပါတယ်
အမေရိကန်ပြည်ထောင်စုတွင်အထောက်ထားမဲ့ရွှေပြောင်းလူငယ်တွေဌာနေပြန်ပို့ခံရမယ့်အရေးရှောင်ရှားဖို့အတွက်အရင်သမရဟောင်းဘရက်ကိုဘာမှလက်ထက်ကနေထိုင်ခွင့်ပြုထားသူတွေတဲကတချို့ဟာဆိုရင်တဘာရင်ဝါရင်ရာဇဝတ်သားတွေဖြစ်နေပြီလို့သမ္မတဒေါ်နယ်ထရန့်ကအင်ကာနီမှာပြောပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့သူတွေကိုအကာအကွယ်ပေးထားတဲ့သမ္မတအိုဘားမားရဲ့ဓာကာအစီအစဉ်ရဲ့တရားဥပဒေနဲ့ညီညွတ်မှုအပေါ်တရားရုံးချုပ်မှာကြားနာဖို့နိုင်ပိုင်းအလိုမှာပဲသမ္မတထရန့်ကရွှေပြောင်းအခြေချသူတွေအပေါ်ထိုးနှက်ဝေဖန်ပြောဆိုတာပါ။တရားမဝင်ရွှေပြောင်းဝင်ရောက်သူတွေအပေါ်ပြင်းထန်တဲ့ထိုးနှက်မှုတွေနဲ့ဒေါ်နယ်ထရန့်က2016သမ္မတရွေးကောက်ပွဲကိုနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုမိဘတွေနဲ့အတူကလေးဘဝမှာရောက်ရှိခဲ့ကြသူ8သိန်းကျော်ကို2011ခုနှစ်မူဝါဒအရနိုင်ငံတွင်းမှာဆက်လက်နေထိုင်ခွင့်ပြုထားတာပါ။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်အဆုံးသတ်ရေးသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံး3ခုကလည်းပယ်ချထားပြီးဖြစ်ပါတယ်။ဒီဓာတ်ကအစီအစဉ်နဲ့ဆက်လက်နေထိုင်နေတဲ့ရွှေပြောင်းအခြေချသူ9သိန်းလောက်ရှိနေသေးပါဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပြုနိုင်ရေးအရင်ကကြိုးပမ်းမှုတွေကလည်းမအောင်မြင်ခဲ့ပါဘူးရှင
်ဘိုလီးဗီးယားသမ္မတဟောင်းအီဗိုမော်ရယ်လက်စ်ဟာနိုင်ငံရေးခေလွန်ခွင့်ရထားတဲ့မက္ကဆီကိုနိုင်ငံကိုအင်ကာနီမှာဆက်ရောက်သွားပါတယ်ဘိုလီးဗီးယားနိုင်ငံလာပတ်စ်မြို့ကနေမက္ကဆီကို4-4နဲ့တနင်္လာနေ့ညကထွက်ခွာလာခဲ့တဲ့သမ္မတဟောင်းမော်ရယ်လက်စ်ရဲ့ဓာတ်ပုံကိုမက္ကဆီကိုနိုင်ငံချိုင်းဝန်ကြီးမာဆဲလိုအာဘရက Twitter လူမှုကွန်ရက်မှာတင်ထားပြီးဂုံတိုက်ခါအဖြစ်နဲ့ဘေးကင်းလုံခြုံမှုရှိပါတယ်လို့យေတာထားပါတယ်။သမရရာထူးကနေတနင်္ဂနွေနေ့မှာရုတ်တရက်နှုတ်ထွက်ခဲ့သူမော်ရယ်လက်စ်ဟာနိုင်ပိုင်းအတွင်းမှာပဲမက္ကဆီကိုမှာနိုင်ငံရေးခေလွန်ခွင့်တောင်းခံခဲ့တာပါ။ပြီးခဲ့တဲ့လကဘိုလီးဗီးယားသမရရွေးကောက်ပွဲတွေမှာအဓိကပြိုင်ဘက်ဖြစ်တဲ့သမရဟောင်းကာလို့စ်မီဆန်နဲ့လာမယ့်ဒီဇင်ဘာလထဲမှာနောက်တစ်ကြော့ပြန်ပြီးရှင်ပြန်ရမယ်လို့ရွေးကောက်ပွဲရလဒ်တချို့ကခန့်မှန်းခဲ့ကြပေမဲ့မော်ရယ်လက်စ်အနိုင်ရချောင်းကြီးညာခဲ့တဲ့ရွေးကောက်ပွဲရလဒ်တွေပေါ်မှာအငင်းပွားမှုတွေနဲ့ပတ်သက်ပြီးလူမှုဆန္ဒပြမှုတွေပေါ်ပေါက်လာပြီးတဲ့နောက်မှာသမရမော်ရယ်လက်စ်ရာထူးကနှုတ်ထွက်ခဲ့ရတာဖြစ်ပါတယ်။တနင်္လာနေ့နှောင်းပိုင်းမှာတော့သမရဟောင်းကသူ့ကိုကာကွယ်ပေးဖို့အတွက်လမ်းဖွင့်ကမ်းလှမ်းတဲ့မက္ကဆီကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်လက်နက်ကင်တပ် AA အဖွဲ့နဲ့ဆက်ဆက်မှုတန်တရားနဲ့အစိုးရဘက်ကဖမ်းထားသူတွေကိုလွှတ်ပေးရင် AA လက်နက်ကင်အဖွဲ့ကဖမ်းထားတဲ့သူတချို့ကိုလွှတ်ပေးမယ်ဆိုတဲ့ကံလန်းချက်ကိုအစိုးရဘက်ကလက်မခံပေးချလိုက်တာကြောင့်ဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးမရေရာသေးပါဘူးလက်ရှိမှာရခိုင်လက်နက်ကင်တပ် AA ကဖမ်းထားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်ဝန်ထမ်း18ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်ဖန်ထားသူအချင်းချင်းအလဲလဲလှုပ်ပြန်လှုပ်ပြီးရေအေးအေးဘက်ကကန့်လန့်ထားတဲ့အထဲမှာချင်းပြည်နယ်အမျိုးသားလွတ်တော်မှဥဝေတင်တော့မတွေ့ပါဘူးတမတော်ဘက်ကတော့အေးအေးဘက်ကသုံးနှုံနဲ့စစ်တုံပန်းဆိုတဲ့အသုံးနှုံကိုပေးချပါတယ်အေးအေးဘက်ကအခုဖန်ထားသူတွေကတိုက်ပွဲမှာတိုက်ရင်ဖန်ခံရသူလက်နဲ့ချက်ထားသူတွေမဟုတ်ဘဲခီးသွားရင်ဖန်ခံရသူတွေဖြစ်တယ်လို့စစ်တပ်ကတုံ့ပြန်ပါတယ်တမရောသတင်းမှန်ထုတ်ပြန်ရေးကော်မတီကပုံမှုချုပ်စောမင်းထွန်းကတော့နိုင်ငံတွေအနေနဲ့နိုင်ငံတွေရဲ့စစ်တပ်တွေအနေနဲ့အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်ညှိနှိုင်းတာမရှိသလိုလှုပ်ရှားရလဲအကြောင်းမရှိဘူးလို့တုံ့ပြန်ထားပါတယ
်။ဟောင်ကောင်ကျွန်းကထင်ရှားတဲ့တက္ကသိုလ်တစ်ခုမှာဆန္ဒပြသူတွေနဲ့အဓိကယုံနှိမ်နှင်းရဲတွေကြားအင်္ဂါနေ့ညပိုင်းအထိထိတ်တိုက်ပဋိပက္ခတွေဖြစ်ခဲ့ပါတယ်။ငါးလတဲကိုရောက်လာပြီးဖြစ်တဲ့ဟောင်ကောင်ဆန္ဒပြပွဲတွေကအကြမ်းတမ်းဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်တရုတ်တက္ကသိုလ်ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမြေရုပ်ဘုံတွေရဘာကြီးစံတွေနဲ့ပစ်ခတ်ခဲ့တယ်လို့ចောင်းသားတွေကလည်းအုတ်ခဲတွေ discipline တွေကိုမိရှုပ်ပြီးပြန်လဲတုံ့ပြန်ပစ်ပေါက်ခဲ့ကြပါတယ်။နောက်ဆုံးမှာတော့မိသက်ကားတွေကိုတုံးလာတဲ့ရဲတွေကပြန်ပြီးမဆုတ်ခင်အထိနှစ်ဖက်ထိတ်တိုက်ကြမ်းဖက်မှုတွေဖြစ်ခဲ့တာပါ။ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေကစနေနဲ့တနင်္ဂနွေနေ့တွေမှာအများဆုံးပြုလုပ်တတ်ပါတယ်။ဒါပေမဲ့တနင်္လာနေ့တုန်းကဆန္ဒပြသူတွေကလမ်းတွေ ယထာလန်းတွေပေါ်မှာတားဆီးပိတ်ပင်တာတွေလုပ်ခဲ့ပြီးတဲ့နောက်မငြိမ်မသက်ဖြစ်ခဲ့မှုကအင်ကာနေထိဆက်သွားခဲ့တာလည်းဖြစ်ပါတယ်။အင်ကာနေလူအသွားလာရှုပ်ထွေးချိန်မှာဗယံပရာဖြစ်အောင်လုပ်ကြတဲ့ဆန္ဒပြသူတွေဟာအမတန်တကူကောင်းဆန်တယ်လို့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလင်ကပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံနောက်တောင်ပိုင်းကမူလာတန်းချောင်းတစ်ခုတည်းကိုအမျိုးသားတဦးကျူးကျော်ဝင်ရောက်ပြီးလူတွေကိုအက်ဆစ်ဓာတ်ပါဓာတုရည်နဲ့ပက်ဖြန်းခဲ့တာကြောင့်ကလင်းငယ်အများစုပါတဲ့လူ90ကျော်ဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကအင်ကန်နီမှာပြောပါတယ်။မျိုးရိုးနာမည်ကောင်းဆိုတဲ့အသက်23နှစ်အရွယ်အမျိုးသားကမူလာတန်းကြောင့်ချန်စီယိုကိုကြောတက်ခဲ့ပြီးတဲ့နောက်ဆိုဒီယမ်ဟိုက်ဒရော့ဆိုင်နဲ့လူတွေကိုပက်ဖြန်းခဲ့တာလို့ယူနန်ပြည်နယ်ကေယွန်မြို့ကအာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့ညနေ3နာရီခွဲကျော်မှာတိုက်ခတ်ခံရတာလို့လည်းအာဏာပိုင်တို့ကတရုတ်ဝေဘိုစာမျက်နှာမှာပြောဆိုထားပါတယ်။ကလင်းငယ်51ယောက်နဲ့ဆရာ3ယောက်တို့ကိုဆေးရုံတင်ကုသထားရပြီးဒီထဲက2ဦးကတော့ဒဏ်ရာပြင်းထန်တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။
တရုတ်နိုင်ငံရဲ့ဒီနှစ် Singles Day ရောင်းချမှုမှာ online ပေါ်ကနေလက်လီရောင်းချတဲ့အလီဘာဘာလုပ်ငန်းကြီးကအယောင်းစံချိန်တင်လိုက်ပါတယ်။တရုတ်နိုင်ငံရဲ့ November 7ရက်နေ့ကျောက်တဲ့ Singles Day တကူရေးတကားရသမားများနေ့မှာအလီဘာဘာလုပ်ငန်းကြီးကနေဒေါ်လာ 38.4 ဘီလီယံပို့ရောင်းချခဲ့ရပြီးဒီပမာဏဟာပြီးခဲ့တဲ့နှစ် American ပြည်ထောင်စုကကျေးဇူးတော်နဲ့အပြီးလုပ်တဲ့ Black Friday မှာရောင်းချမှုပမာဏရဲ့6ဆကျော်ရှိနေပါတယ်။တရုတ်နိုင်ငံမှာ November 7ရက်နေ့ကျောက်တဲ့ဒီတကူရေးတကာရသမားတွေရဲ့အနေမှာသူတို့ကိုသူတို့ဂုဏ်ပြုတဲ့အနေနဲ့အကြီးအကျယ်ဈေးဝယ်တဲ့အနေနဲ့ဖြစ်ပါတယ်။ Alibaba မှတ်တမ်းတွေရတော့ L'Oreal နဲ့ Nestle တို့လိုကုန်အမှတ်တံဆိပ်တွေအကြီးအကျယ်ရောင်းရတဲ့ထဲပါပါတယ်။1ဘီလီယံယွမ်ပိုးရောင်းရတဲ့ကုန်ပစ္စည်းတံဆိပ်15ခုထဲမှာ Huawei နဲ့ Apple တို့လိုဖုန်းထုတ်လုပ်သူတွေလည်းပါပါတယ်။
ဘုရုံနေမနဲ့ထိတ်တန့်ရောက်ဒေတာတွင်းနဲ့မြန်မာနဲ့နိုင်ငံသတင်းတွေကိုမတ်တင်ကြီးထိုင်းတဲ့ဒေါ်ခင်မျိုးသက်တို့ပြောပြခဲ့တာပါအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်ပထမဆုံးမြန်မာနိုင်ငံကငလျင်သတင်းကိုနားဆင်ရမှာပါနိုဘလာ12ရဲ့အင်ကာနေညာကတိုက်ကြီးမျိုးအနောက်တောင်ဘက်73မိုင်ကွာမြေရောက်အနက်6မိုင်ကျော်လောက်မှာဗဟိုပြုပြီးပြင်းအားလေးတက်မှတရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကိုရန်ကုန်တမြို့လုံးနဲ့ပတ်ဝန်းကျင်ကခန်းစားသိရှိခဲ့ကြရပါတယ်။လက်ရှိမှာထိခိုက်သေးဆုံးမှုရှိမရှိမသိရသေးပေမဲ့ရဲရိုင်းစိမ်းဆောင်းသွားတဲ့အဆောက်အဦတွေရှိနေကြောင်းလူမှုမီဒီယာတွေမှာတွေ့နေရပါတယ်။ဒီငလျင်လှုပ်ခတ်မှုနဲ့ငလျင်ကြောင်းရန်ကုန်နဲ့အဆောက်အဦတွေနဲ့ပတ်သက်ပြီးအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိမ့်ပိုင်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါအခုလိုစပြောပါရခင်ဗျ။ရန်က
ုန်တမြို့လုံးကြီးပါ၊မြို့နယ်တွေအားလုံးကြီးပါဘုံငလင်းလောက်တာကိုတိရှိခံစားရတဲ့သဘောရှိတယ်။တန်လင်းဘက်တို့ဘာလို့လောက်ထိအကုန်တိကြတာဟုတ်။အကြီးကဘိုလ်ချင်းဖြစ်ပြီးတော့အခုဘိုးစလာကငလင်းကော်မတီကကျင်းလာတာ။အကြီးမျိုးအနောက်တောင်ပဲ73မိုင်ခန့်အကွာဆိုပြီးတော့မှအဲ့ဒီလိုဘိုလ်ပြုတ်ပြီးလှုပ်တယ်လို့ပြောတာဟုတ်။အဲ့တိုက်ကြီးငလင်းကအရင်တုန်းကကျွန်တော်တို့2019ခုနှစ်မတ်လ73ရက်အဲ့တုန်းကလည်းဖာလှုပ်ဘူးတဲ့။အဲဒီတော့တိုက်ကြီးမျိုးရဲ့အနောက်တောင်ဘက်9မိုင်ခန့်အကွာကိုဗဟိုပြုပြီးတော့လို့ပြောတယ်အဲဒီတော့ Richter scale က 5.8 နောက်ထပ်2နာရီလောက်ကြာတော့တခါဆက်ပြီးတော့ဆက်လှုပ်တယ်အဲ့ဒီနေရာမှာပဲအဲ့ဒါတော့တိုက်ကြီးမျိုးရဲ့အရှိတောင်ဘက်9မိုင်ခန့်အကွာတဲ့အဲဒီတော့ 4.7 ပေါ့လေသူကတရထဲမှာနှစ်ခါလှုပ်တာပေါ့နေရာနည်းနည်းလေးလွဲပြီးတော့အဲဒီတော့အစာအုပ်တွေလည်းတော်တော်ပြိုတယ်လူတွေလည်းထိခိုက်ဒဏ်ရာရတာတို့ဘာတို့အဲ့လိုမျိုးရှိတယ်အခုလောက်တဲ့ငလင်ကလည်းဒီညလောက်တဲ့ငလင်ကလည်းအဲတိုက်ကြီးရဲ့အနောက်တောင်ဘက်73မိုင်ခန့်กว่าဆိုတော့အဲ့ဒီနေရာမှာရှိတဲ့တိုက်ကြီးမျိုးရဲ့အနောက်ဘက်မှာဒီပြည့်ရွေရှိတာဟုတ်အဲ့ဒီပြည့်ရွေရဲ့သဘောကြောင့်လှုပ်တယ်လို့ပဲပြောရမှာပဲလေ
အရင်လှုပ်တာနဲ့အခုလှုပ်တာနဲ့ဘာကွာလဲနည်းနည်းပြောပြပေးပါအ
ရင်တုန်းကလှုပ်တာတွေကြတော့ဘေးလိုက်သဘောမျိုးခါရမ်းပြီးတော့လှုပ်တာလေပကက်လွဲသလိုမျိုးအခုကျတော့အပေါ်အောက်လှုပ်တဲ့သဘောမျိုးအတန်တွေပါကြားပြီးတုံးတုံးနဲ့တုံးလေးချက်လောက်စောင့်ပြီးတော့မှအလှုပ်ခံရတဲ့သဘောရှိတယ်လှုပ်တဲ့ပုံစံချင်းတော့မတူဘူးဟိုအတန်တွေပါပါတဲ့သဘောရှိတယ်နည်းတော့กว่าတယ်4.1ဆိုတာအလေအလက်လောက်ရှိတာဟုတ်ဤတာခံစားနိုင်တဲ့အနေအထားမျိုးရှိတယ်ငလင်ရဲ့ပြင်းအားလေအခုကျတော့အတန်တွေပါကြားရတယ်အတန်တွေပါပါတဲ့သဘောတော့ရှိတယ်အခါတိုင်းလှုပ်တာအတန်တွေလောက်မကြားဘူးပြင်းအားရမ်းများရင်တော့အတန်တွေပါကြားရမှာပါလေဒီပြင်းအားလောက်နဲ့ရင်တော့လှုပ်တာအတန်တွေပါတိတ်မကြားဒေါ်ဘုံတို့ဘာလို့ပြမလဲအတိုက်တွေပါစောင်းသွားလို့ပြောတယ်ဒီတာကီတာတို့ဒေါ်ဘုံတို့ဆိုတာငကွားမှပေါင်နေရှင်းကပြော့တဲ့နေရာလေလေအောက်ကမြေသားပြော့တဲ့နေရာမှာရှိတဲ့အဆောက်အဦကပို့ပြီးတော့မှထိခိုက်မှုပိုရှိနိုင်တာပေါ့ပေါင်နေရှင်းမကောင်းတဲ့ တခြားအဆောက်အဦတွေလည်းအခုချက်ချင်းမလို့တာမသိရင်နေရမှာအချို့မျိုးလည်းအခုနကတော့ဒေါ်ဘုံဘက်တို့ဟိုဒီယူဇနာဘာသာရဲ့ရှေ့ဘက်မူကုန်းမြမဘက်မှာတို့ချို့ဆောက်တွေစောင်းနေဆိုပြီးတော့ကျွန်တော်တို့ပုံဆက်ပြီးပြောကြားတဲ့လူတွေလည်းရှိတယ
်အင်ဂျင်နီယာဘူမိဗေဒပညာရှင်တယောက်အနေနဲ့ဆိုရန်ကုန်မြို့ရဲ့အဆောက်အဦတွေအခြေအနေနည်းနည်းပြောပြပေးပါဦ
းရန်ကုန်မြို့ရဲ့အဆောက်အဦတွေကတော့ဒီကန်ထိုက်တိုက်ဆိုပြီးတော့မှ1980နောက်ပိုင်းပုံစံမျိုးမျိုးနဲ့ကန်ထိုက်တာတွေကစောက်ခဲ့ကြတာပေါ့လေအဲဒီကဒီချာကြီးကျက်တာတွေဘာလို့မရှိခဲ့ဘူး quality control တွေဘာလဲတိတ်မရှိခဲ့ဘူးဖြစ်တော့ရင်းနှောင်းကကန်ထိုက်တိုက်ဟောင်းနေတဲ့တန့်ခိုင်မှုကတော့စဉ်းစားစရာအများကြီးရှိတာပေါ့လေဟောတန်ကလေးလုတ်တဲ့အခါကျတော့ဒီ foundation အားနေတဲ့အခါမှာတိုက်တစ်ခုကစောင်းပြီးတော့နောက်ထပ်တိုက်တစ်ခုကိုသွားပြီးတော့မိနေတဲ့ပုံစံမျိုးဖြစ်သွားတာပေါ့လေအချင်းတော့ပြောမကြနိုင်ဘူးဆိုရင်လည်းဒီလိုမျိုးဖြစ်သွားလို့ရှိရင်ဒီအဆောက်အဦကရေရှည်မှာအနေရှိတဲ့အနေအထားမျိုးရောက်သွားတာပေါ့အဲ့ခါကျတော့အဆောက်အဦမနေနေတဲ့လူတွေရောဒီအဆောက်အဦပိုင်ရှင်တွေရောတော့ဟိုတက်ဆိုင်ရာဒီပေါ့နော်တာဝန်ရှိတဲ့ဖွဲ့စည်းတွေရောဒီအဆောက်အဦကိုဆက်ပြီးတော့လူတွေနေထိုင်နေမနေထိုင်နေရေချာစစ်ဆေးပြီးတော့မှဘလို့ပြန်ပြုပြင်ရမလဲဒါမှမဟုတ်လို့ရှိရင်လည်းလုံးဝမနေထိုင်နေတော့ဘူးအနေရှိတဲ့အဆောက်အဦဖြစ်ဆိုင်မုတ်တင်ပြီးတော့ဒီမှာရှိတဲ့လူတို့တခြားတနေရာကိုကြောင်းမွေးနေဖို့လို့ပါလို့အဲ့လိုလုံးဝလည်းလောက်ရမှာပေါ့လေ
တော်ကေမြတ်တကဘူမိအင်ဂျင်နီယာဘူမိပညာရှင်ဦးသိမ့်ပိုင်ကိုမေးမြန်းထားတာပါအခုဆက်လက်ပြီးမြန်မာသတင်းတပုတ်ကိုဆက်လက်နားဆင်ရပါမယ်ကမ္ဘာအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာမြန်မာအစိုးရကိုလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုနဲ့အမှုဆွဲတင်လိုက်တဲ့ကိစ္စဟာကမ္ဘာနိုင်ငံအများစုလှုပ်ဖို့ခဲယဉ်ပြီးနိုင်ငံရေးရကြုံတွေ့ရမယ့်အနေအထားကိုရင်ဆိုင်လှုပ်ဆောင်ခဲ့တဲ့ဂမ်ဘီယာဒီမိုကရက်တစ်အစိုးရအသစ်ကိုလေးစားချီးကျူးမိကြောင်းနယူးယောက်အခြေစပ် HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါရဲအခုလိုမြန်မာကို ICJ တရားမှအမှုဖွင့်လိုက်တဲ့အတွက်ရှေ့ဆက်အလားအလာတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကဆက်လက်တင်ပြမှာဖြစ်ပါရယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကိုအရေးယူအပြစ်ပေးဖို့နဲ့အကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့မြန်မာအစိုးရကို ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနိုဝင်ဘာလ17ရက်နေ့ကအမှုဆွဲတင်လိုက်တာနဲ့ပတ်သက်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams ကအခုလိုပြောပါတယ
်။ So Gambia on behalf of the
ဖော်မန်59နိုင်ငံပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးဂမ်ဘီယာနိုင်ငံကမြန်မာအစိုးရကိုအမှုဆွဲတင်ရတဲ့အကြောင်းရင်းမှာသူတို့ပြောတာကနံပါတ်1မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးကတွေ့ရှိခဲ့တဲ့အထောက်အထားတွေအရလူမျိုးရေးဒါမှမဟုတ်ဘာသာရေးကကွဲပြားနေတဲ့အတိုင်းအဝန်းတစ်ခုလုံးဒါမှမဟုတ်အစိတ်ပိုင်းတစ်ခုလုံးကိုတည်ကျပျက်စီးအောင်လုပ်ခဲ့တဲ့အတွက်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ပြစ်မှုမြောက်ကြောင်းနံပါတ်2ရိုဟင်ဂျာတွေပေါ်နောက်ထပ်ပြစ်မှုကျွလွန်မှုတွေမဖြစ်ပေါ်စေရတတ်အောင် ICJ တရားရုံးအနေနဲ့အမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့ဖြစ်ပါတယ်
တရားသူကြီး15ဦးပါတဲ့ ICJ တရားရုံးကနေလာမယ့်ဒီဇင်ဘာလမှာဒီအမှုကိုကြားနာစစ်ဆေးဖို့မျှော်လင့်ထားကြောင်းဂမ်ဘီယာအစိုးရရှေ့နေဖွဲ့ကပြောပါရယ်အဲ့ဒီလို ICJ ကစတင်ကြားနာစစ်ဆေးပြီဆိုတာနဲ့မြန်မာအစိုးရလုံခြုံရေးကောင်စီဒါမှမဟုတ်နှစ်ခုစလုံးစင့်ခေါ်ပြီဆိုရင်တရားရုံးမှာမဖြစ်မနေရင်ဆိုင်ဖြေရှင်းရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်တွေကပြောပါရယ်တကယ်လို့မြန်မာအနေနဲ့လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်တယ်လို့ ICJ တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်ရှေ့ဆက်ဖြစ်လာမယ်အလားအလာနဲ့ပတ်သက်လို့ Brad Adams ကအခုလိုပြောပါတယ
် Well look is that International Court of Justice
ဒီကနေ့မြန်မာဟာလူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ခဲ့တယ်ဆိုတာကို ICJ နိုင်ငံတကာတရားရုံးကတွေ့ရှိမယ်ဆိုရင်မြန်မာအပေါ်ပိတ်ဆို့အရေးယူမှုတွေဟာအခုကျွန်တော်တို့မြင်နေရတာထက်ပိုပြီးထိရောက်ပြင်းထန်မဲ့ဒဏ်ခတ်အရေးယူမှုတွေတွေ့ရလိမ့်မယ်လို့ကျွန်တော်ထင်ပါတယ် ICJ ဟာရာဇဝတ်ဝုခုံရုံးမဟုတ်တဲ့အတွက်အဓိကတာဝန်ရှိတဲ့ကာကွယ်ဦးစီးချုပ်နဲ့အခြားသူတွေကိုအရေးယူဖို့ဖမ်းဝရမ်းတော့မထုတ်နိုင်ပါဘူးတကယ်တော့မြန်မာစစ်တပ်ကလူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ခဲ့တယ်ဆိုတာကိုတွေ့ရှိခဲ့မယ်ဆိုရင်နိုင်ငံတကာအတိုင်းအဝန်ဘက်ကအလွန်ပြင်းထန်တဲ့အရေးယူမှုတွေကိုကျွန်တော်တို့မြင်ရပါလိမ့်မယ်ဒါပေမဲ့လူကြိုးရေးကောင်စီအနေနဲ့ဆက်လက်အရေးယူဆောင်ရွက်မယ်အခြေအနေတော့ကျွန်တော်မမြင်ပါဘူ
းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးရဲ့အမြင်ကလည်း
အဖြစ်ရှိကြောင်းတွေ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းဥပဒေပြဋ္ဌာန်းချက်အရပြည်တွင်းမှာရုပ်တင်စစ်ဆေးပြီးတော့လည်းအေးအေးယူနိုင်တယ်လို့ပြဋ္ဌာန်းတာတွေပြဋ္ဌာန်းချက်ရှိတယ်။အဲ့တော့အဲ့ဒီအတိုင်းဆက်လက်အေးအေးယူဆောင်ရွက်သွားရင်ဒီနိုင်ငံတကာတရားရုံးအထိကြောက်လာစရာအကြောင်းမရှိဘူး။အေးအေးယူထားပြီးသားအမှုတွေရှိပြီးဖြစ်တယ်လို့နောက်ထပ်စက်တွေရှိလို့နောက်ထပ်တွေ့ရှိချက်တွေပေါ်မှာအေးအေးယူဖို့ဖြစ်လာတယ်ဆိုရင်လည်းကျွန်တော်တို့ပြည်တွင်းမှာရှိတဲ့အစိုးရကိုယ်တိုင်ကနိုင်ငံတကာဥပဒေကိုလိုက်နာမယ်၊ဒလိထုံးနှံနေရ လိုက်နာပြီးတော့ပြည်တွင်းတရားရုံးမှာစစ်ဆေးစီရင်ပြီးတော့အဖြစ်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ
်။မွတ်စလင်အများစုနေထိုင်တဲ့ဂမ်ဘီယာဟာအနောက်အာဖရိကနိုင်ငံငယ်တစ်ခုဖြစ်ပြီးလူဦးရေနှစ်တန်းကျော်ပဲရှိပါတယ်။ဒါပေမဲ့လက်ရှိဂမ်ဘီယာအစိုးရတစ်ဟာဒီမိုကရက်တစ်အစိုးရဖြစ်ပြီးသူတို့ကိုယ်တိုင်အာဏာရှင်စနစ်နဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံရှိခဲ့တယ်လို့ Brett Adams ကပြောပါတယ
်။ But it is rare. And it's really it's rare not because there hasn't been genocide, it's because
ဂမ်ဘီယာအစိုးရလိုမျိုးအချင်းကိုအပင်ပန်းခံစူးစမ်းပြီးနိုင်ငံရေးရလည်းအနေနဲ့များတဲ့ကိစ္စမျိုးကိုရင်ဆိုင်ပြီးလုပ်တဲ့အစိုးရမျိုးအလွန်ရှားပါတယ်။နိုင်ငံတကာတရားအောင်လိုမျိုးမှာနိုင်ငံအချင်းချင်းအမှုရင်ဆိုင်ရတာမျိုးနိုင်ငံအများစုကကြိုက်နှစ်သက်တာမဟုတ်ပါဘူး။ဒါပေမဲ့ဂမ်ဘီယာနိုင်ငံကအစိုးရအသက်မှာအလွန်ဆိုးရွားတဲ့အာဏာရှင်စနစ်နဲ့လူခွင့်ရေးပြဿနာတွေကိုသူတို့ကိုယ်တိုင်ရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေရှိထားပါတယ်။အခုဒီမိုကရေစီရွေးကောက်ပွဲကနေအနိုင်ရလာတဲ့အစိုးရအသက်မှာတာဝန်ထမ်းဆောင်နေတဲ့ရှင်နေချုပ်ဟာလူခွင့်ရေးစံပြပုဂ္ဂိုလ်တူပါအခုလိုနိုင်ငံတကာတရားရုံးမှာအမှုဖွင့်တရားစွဲဖို့ဂမ်ဘီယာကဥဆောင်ပြီးလုပ်ခဲ့တာကိုကျွန်တော်တို့အလွန်ပဲချီးကျူးထောက်ပံ့ပြုပါတယ်
ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံထားခြင်းမရှိတဲ့မြန်မာအစိုးရကတော့အခုလိုရခိုင်ပြည်နယ်မြောက်ပိုင်းပြဿနာမှာနိုင်ငံတကာတရားရုံးတွေခုံရုံးတွေပါဝင်ပတ်သက်စရာမလိုကြောင်းနဲ့ကိုပိုင်ဖွဲ့စည်းထားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်နဲ့ကင်တွယ်ဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုထားတာပါ1948ခုနှစ်ကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူညီချက်ကိုမြန်မာက1958ခုနှစ်မှာလက်မှတ်ရေးထိုးထားပါတယ်ဒီသဘောတူစာချုပ်အရအခြားနိုင်ငံတနိုင်ငံအနေနဲ့သူတို့လိုက်နာရမယ့်တာဝန်ကိုချိုးဖောက်တယ်လို့ယူဆရဆိုရင် ICJ နိုင်ငံတကာတရားရုံးအနေနဲ့ကင်တွယ်တရားစီရင်ခွင့်ပေးထားတဲ့ပြဋ္ဌာန်းချက်ပါဝင်နေပါတယ်အခုဂမ်ဘီယာနိုင်ငံကဒီပြဋ္ဌာန်းချက်နဲ့အညီမြန်မာကိုစာချုပ်ချိုးဖောက်မှုနဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးမှာအမှုစွဲတင်လျှောက်ထားခဲ့တာဖြစ်ပါတယ် ICJ တရားရုံးအနေနဲ့မြန်မာအမှုမတိုင်ခင်ဆာဗီးယားနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့ဘော့စနီးယားနဲ့ဟာဇီဂိုဗီနာက1993ခုနှစ်မှာအမှုဖွင့်တိုင်ကြားခဲ့တဲ့အမှုမှာဆိုရင် ICJ ဘက်က၄နှစ်ကြာစုံစမ်းစစ်ဆေးခဲ့ပြီးဘော့စနီးယားဘက်ကအနိုင်ပေးခဲ့တဲ့မှတ်တမ်းရှိခဲ့ပါတယ်ရှင
်။မိုက်အင်ဂျင်နီယာတင်ဆက်သွားတာပါ။အခုတော့ရှေ့လယ်ပိုင်းဒေသကသတင်းတစ်ပုဒ်ကိုဆက်လက်တင်ပြကြပါမယ်။အစ္စရေးတို့ကဂါဇာကမ်းမြောင်ဒေသကအစ္စလာမစ်ဂျီဟတ်စစ်သွေးကြအဖွဲ့ရဲ့အစီအမံကောင်းဆောင်တူကိုလေကြောင်းကနေတိုက်ခိုက်လုကြံတပ်ဖြတ်လိုက်တာကြောင့်အဲ့ဒီအဖွဲ့ကရော့ကက်တုံး200ကျော်ဖြစ်လို့ပြီးအစ္စရေးကိုလက်တုံပြန်နေပါတယ်။အခုလိုလက်တုံမပြန်ခင်အစ္စရေးတို့ရဲ့လေကြောင်းကတိုက်ခိုက်မှုတွေကြောင့်အခုဆိုရင်အနည်းဆုံးလူ10ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။အစ္စရေးတာဝန်ရှိသူတွေကတော့အပြန်အလှန်တိုက်ခိုက်မှုတွေရက်တော်တော်ကြာဖြစ်နေဦးမှာကိုမျှော်လင့်ထားကြောင်းဂျေရုဆလင်ကလင်ဒါဂရက်စတိန်သတင်းပေးပို့ထားတာကိုပြောပြကြပါမယ်ခင်ဗျာ။ရော့ကက်ဒုံးနဲ့တိုက်ခတ်ခံရပြီဆိုတာကိုသတိပေးတဲ့အော်အော်စွဲချက်တွေကိုဂါဇာနာကအစ္စရေးတောင်ပိုင်းဒေသတစ်ခွင်လုံးမှာတစ်ချိန်လုံးကြားနေရတာပါ။အစ္စရေးတို့ရဲ့အကြီးဆုံးမြို့ဖြစ်တဲ့တယ်လဗီမြို့ထဲမှာတောင်မှဒီအော်အော်စွဲသံတွေကိုကြားနေရပါတယ်။ဒီလိုရော့ကက်နဲ့တိုက်ခတ်ခံရလို့အစ္စရေးအစိုးရကတယ်လဗီမြို့ကနေနိုင်ငံတောင်ပိုင်းတစ်လျှောက်လုံးကျောင်းတွေရုံးတွေအားလုံးပိတ်ထားဖို့ဆုံးဖြတ်ခဲ့ရပါတယ်။ဒါဟာ2014ခုနှစ်ကအစ္စရေးနဲ့ Hamas တို့အကြားတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းပထမဆုံးအကြိမ်ပစ်ခဲ့ရတာပါ။တစ်ချိန်တည်းမှာပဲအစ္စရေးတို့ရဲ့ Iron Dome တမနီကွန်ချာဒုံးကြီးကာကွယ်ရေးစနစ်ကလည်းဒါဇင်နဲ့ချီတဲ့ဒုံးတွေကိုတရဇက်ပစ်ချနေရပါတယ်။လွတ်သွားတဲ့ဒုံးတွေကတော့လူမနေတဲ့နေရာနဲ့ပင်လယ်ထဲကျရောက်ပတ်ကွဲတဲ့ဒုံးတွေအများစုဖြစ်ပါတယ်။ဒုံးတစ်စင်းကတော့အိမ်တစ်လုံးကိုထိသွားသလိုဆက်ယုံတယုံလဲနောက်ထပ်ဒုံးတစ်လုံးတန်ခံလိုက်ရပါတယ်။ဘုံစားတွေထီလို့အစ္စရေးတချို့တန်ရအနေငယ်ရကြတာလည်းရှိပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကလွန်ခဲ့တဲ့ရက်ကအစ္စရေးတို့လုကြံတပ်ဖြတ်ခဲ့သူဘဟာအဘူအယ်အတာဟာအရင်ကဂါဇာကနေအစ္စရေးကိုဒုံးတွေပစ်ခတ်ခဲ့ရမှာအဓိကတာဝန်ရှိသူလို့ဆိုပါတယ်
။အစ္စရေးအစ္စရေးဇာလေစကန်အတမ်ဖကဒဘခီရ်
အစ္စလာမ်ဂျီဟာဘ်ရဲ့အစီအမံကောင်းဆောင်တူဖြစ်တဲ့အယ်အတာဟာအချိန်မရွေးပတ်ကွဲနိုင်တဲ့ဘုံတလုံးဖြစ်တယ်လို့နတညာဟုပြောသွားတာပါ။အယ်အတာဟာအစ္စရေးကိုနောက်ထပ်တိုက်ခတ်မှုတွေလုပ်ဖို့အစီအစဉ်တွေရေးဆွဲနေတယ်လို့လည်းဆိုပါရယ်။သူ့ကိုလှုပ်ကြံလိုက်တာကြောင့်အစ္စလာမစ်ဂျီဟတ်အဖွဲ့ရဲ့လက်တုံ့ပြန်မှုကိုအစ္စရေးတို့မျှော်လင့်နေတော့မြန်မြန်ဆန်ဆန်ပဲရောက်ရှိလာခဲ့ပါရယ်။အဘူအယ်အတာရဲ့အတုဘက်ကိုလိုက်ပို့ဆောင်နေတဲ့လူအုပ်ကြီးကလည်းဂလဇားချေဖို့အော်ဟစ်ကြွေးကြော်နေခဲ့ပါရယ်။ရော့ကက်ဒုံးနဲ့တိုက်ခတ်ခံရတာကိုအစ္စရေးတို့နိုင်အတော်ကြာပဲပြန်လည်မတုံ့ပြန်ခဲ့ပါဘူး။အ အဲ့ဒီနောက်မှာတော့ဒုံးတွေထွက်လာတဲ့နေရာတွေကိုအစ္စရေးတို့ပြန်လည်လက်တုံပြန်ပစ်ခတ်ခဲ့ပါတော့တယ်။ Islamic Jihad အဖွဲ့ကအစ္စရေးကိုအခုလိုတိုက်ခိုက်နေတာဟာဂါဇာဒေသကို2009ခုနှစ်ကတည်းကထိန်းချုပ်နေခဲ့တဲ့ Hamas အဖွဲ့အတွက်လည်းစိန်ခေါ်ချက်တရဖြစ်တယ်လို့ Israel အငြိမ်းစားစစ်ဗိုလ်ချုပ်ကြီး Jora Island ကပြောပါတယ
်။ But Islamic Jihad is actually threatening the real ability of Hamas to control Gaza. This is a real opposition.
Hamas အဖွဲ့ Gaza ဒေသကိုပိုင်ပိုင်နိုင်နိုင်မထိန်းချုပ်နိုင်အောင် Islamic Jihad တွေကအန္တရာယ်ပေးနေကြပါတယ်။ဘာဖြစ်လို့လဲဆိုတော့ Hamas တွေကသူတို့ရဲ့တကယ်အတိုက်ခံတွေဖြစ်လို့ပါပဲ။ဒါကြောင့်အခုသူတို့ဒီလိုအခက်အခဲတွေ့နေချိန်မှာတရားနဲ့တရားဆွေးနွေးစကားပြောဆိုကြဖို့ကြိုးစားနေကြပါတယ်။ဒီလို Hamas တို့ကြိုးပမ်းနေတာတွေအောင်မြင်လိမ့်မယ်လို့ Israel တို့ကလည်းယုံကြည်နေကြတယ်။
အခုချိန်မှာ Hamas တို့ကအခြေအနေကိုတည်ငြိမ်အောင်ကြိုးစားနေတာပါ။ Islamic Jihad အဖွဲ့ကို Iran တို့ကငွေကြေးထောက်ပံ့ပေးနေရမှာစီးရေးစွန့်ရည်တိတိတသားတိုးတက်တည်ဆောက်နိုင်ခဲ့တယ်လို့လည်းညင်းစားဗိုလ်ချုပ်ကြီး Alat ကယုံကြည်နေပါတယ်။အရင်ကလည်းဒီလိုအပြန်အလှန်တပ်ဖြတ်တိုက်ခတ်မှုတွေ Israel နဲ့ Hamas အဖွဲ့အကြားဖြစ်ခဲ့ဖူးပါတယ်။ Israel တာဝန်ရှိသူတွေအနေနဲ့ပဋိပက္ခကြက်ပြန့်သွားမှာကိုမလိုလားဘူးဆိုတဲ့စကားကို Hamas တွေကိုအသိပေးထားပါတယ်။rocket dome တွေပစ်ခတ်နေတာရက်ဆိုင်တာနဲ့ဂါဇာကိုတိုက်ခိုက်နေတာကိုလည်းရက်ဆိုင်ဖြစ်မယ်လို့ Israel တို့ကပြောနေကြောင်းပါခင်ဗျာ
ဖီယိုအမေရိကန်တမ်းမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေနဲ့ဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းပါတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံကကျွန်းစနစ်စွန့်ထင်းနေတဲ့ပစွန်းတွေကိုဘယ်လိုလုပ်စားနိုင်မှာလဲဆိုတဲ့ကောင်းစင်နဲ့ Adam McQuaid ကရေးသားတဲ့စာမကို theguardian.com မှာဖတ်ရပါတယ်။မြန်မာနိုင်ငံကပင်လယ်ဇာတွေကိုဥရောပစီကိုတင်သွင်းမှုတိုးမြှင့်ဖို့ဆွေးနွေးနေတယ်လို့လည်းထောက်ပြထားတာပါ။ပင်လယ်ဇာလုပ်ငန်းမှာကျွန်းစနစ်ဖြစ်ပေါ်နေရတွေကိုတော့လွတ်လွတ်ရှုထားလို့မရဘူးလို့ဆိုပါတယ်။ထိုင်းနဲ့တခြားနိုင်ငံတွေကငါးလုပ်ငန်းမှာအတင်းအဓမ္မခိုင်းစေမှုနဲ့ကျွန်းစနစ်ဖြစ်ပေါ်နေရတွေကိုဒီနှစ်ပိုင်းတွေအတွင်းမှာမေးမောင်းထိုးပြထားပေမဲ့မြန်မာနိုင်ငံကငါးလုပ်ငန်းပေါ်မှာတော့အာရုံစိုက်မှုနည်းနေတယ်လို့ဆိုပါတယ်။အနေနဲ့များတဲ့မုဒ္ဓမပင်လယ်ကွေ့မှာမြားကျတဲ့တံခါးသေးတွေအတွက်တန်ကြီးပြတာနည်းလွန်းတဲ့အတွက်ဒါဟာနိုင်ငံတကာစံနှုန်းနဲ့ကြည့်ရင်ကျွန်းစနစ်ဖြစ်နေတယ်လို့ထောက်ပြထားပြီးတော့အတင်းအဓမ္မခိုင်းစရာတွေနဲ့အသက်၁၀နှစ်အောက်ကလေးငယ်တွေကိုအလုတ်ခိုင်းတာတွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်ထားပါတယ်။ဥရောပနိုင်ငံတွေကိုပင်လယ်စာတင်ပို့နိုင်ဖို့ရေရှည်ခံနိုင်မဲ့နည်းလမ်းတွေတင်ပို့သူနဲ့ထုတ်လုပ်သူတွေကြားမှာညှိနှိုင်းဖို့အတွက်မြန်မာဆွေရကဆွေးနွေးနေတယ်လို့လည်းရေးသားထားပါတယ်။မြမငါးလုပ်ငန်းတွေမှာအလုပ်သမားတွေအပေါ်ကောင်းကောင်းမွန်မွန်ဆက်ဆံအောင်လို့ပြုပြင်ပြောင်းလဲမှုတွေနဲ့ဖြည့်ရှင်းလို့မရသေးရမြန်မာနိုင်ငံကပင်လယ်စာတွေမှာကျွန်းသွေးတွေစွန့်နေမှာကိုဥရောပအနေနဲ့နားလည်သင့်တယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။မြမစစ်တပ်ကကိုကြိုးရုံအောင်လုပ်နေတယ်ဆိုတဲ့ကောင်းစင်နဲ့ Elise Carlson Rainer နဲ့ Anish Goel တို့ရေးသားထားတာကို foreignpolicy.com မှာဖတ်ရပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်ပြီးတော့ဖြစ်ပွားနေမှုအပေါ်မှာကုလသမဂ္ဂကတတိပေးနေတဲ့တစ်ချိန်တည်းမှာပဲမြန်မာအနေနဲ့ပြီးခဲ့တဲ့နှစ်30အတွင်းမှာလှုပ်ဆောင်လာတဲ့လုံခြုံရေးမူဝါဒတွေကအကူအညီဖြစ်ရလားဆိုတာကိုတည်တည်ဆဲဆဲပြန်ပြီးတော့စဉ်းစားသုံးသပ်တဲ့လို့ထောက်ပြထားပါတယ်။မြန်မာပြည်သူတွေကိုဆက်ပြီးတော့တိုက်ခိုက်နေတာကမြမအမျိုးသားလုံခြုံရေးကိုမြန်မာစစ်တပ်ကပဲထိခိုက်နေတယ်လို့ထောက်ပြထားပါတယ်။အမျိုးသားရေးနဲ့ဘာသာရေးအစွဲရှိသူတွေအထူးသဖြင့်မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုမြန်မာပြည်တွင်းမှာတရားမဝင်ဆွေးဆင်မျိုးဆက်နေလာသူတွေလို့မြင်ကြတာပါရိုဟင်ဂျာတွေအကုန်လုံးမြန်မာပြည်ကနေထွက်မသွားမချင်းမြန်မာစစ်တပ်ကဆက်ပြီးတော့ဖိအားပေးနေအောင်မဲ့ပုံရတယ်ဆိုပြီးတော့လည်းရေးသားထားပါတယ်တကယ်တော့လူသားချင်းစာနာထောက်ထားမှုရည်ရွယ်ချက်နဲ့ရိုဟင်ဂျာတွေအပေါ်တိုက်ခိုက်နေရတွေကိုမြန်မာစစ်တပ်အနေနဲ့ရက်ပြီးတော့တိုင်းပြည်လုံခြုံရေးနဲ့တည်ငြိမ်ရေးရလိုတဲ့ရည်ရွယ်ချက်နဲ့မြန်မာကောင်းဆောင်တွေဥတီကျဲပြမှုလုပ်မယ်လို့ရေးသားထားတာကိုဖတ်ရပါတယ်ရှင်
ကမ္ဘာသတင်းနဂါမြန်မာသတင်းကောက်နှုတ်ချက်ကိုမအီတန်စင်တင်ပြသွားတာပါမကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေကိုလိုက်တိုမီတာ30နှစ်40 48တို့အပြင်လိုက်လံမီတာ190 kHz 1905ကနေလည်းတိုးချက်နားဆင်နိုင်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတို့ရရှိများခင်ဗျာ။မြန်မာစတန်ဒေါ်ဂျီမနက်6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကိုမနက်9နိုင်ထိတင်ဆက်ပေးနေပါတယ်။ဒီစင်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48 တို့အပြင် line meter 190 kHz 1505ကပါတို့ချက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ direct line အစီအစဉ်နဲ့အတူသူယုံကြည်ရကဏ္ဍမှာအခုလိုကြားရပါမယ်
။ကျမတို့အားလုံးရဲ့နေ့စဉ်လူငယ်မှုဘဝမှာအကြောင်းအရာအမျိုးမျိုးနဲ့အခက်အခဲမျိုးစုံ၊စိတ်ညစ်စရာမျိုးစုံ၊ဝမ်းနည်းအားငယ်စရာတွေ
အပြည့်အစုံကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင်ဆုံးကိုသားညုံတင်ဆက်တဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်မှာရွေးကောက်ပွဲနဲ့အာရယာပါတီရဲ့ခြေလှမ်းဆွေးနွေးချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုက်ရိုက်လေးလိုင်းအစီအစဉ်ကနေတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲအချူကာလနဲ့အာရယာပါတီရဲ့ခြေလှမ်းမှာလာမယ့်ဒီ2020ခုနှစ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံကြီးမှာအရေးကြီးတဲ့နှစ်တစ်နှစ်ဆိုပြီးတော့ပြောနိုင်ပါတယ်။မြန်မာလူမျိုးအများစုထောက်ခံမှုနဲ့အာဏာရလာတဲ့ NLD ပါတီ၄နှစ်တာတာဝန်ယူပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်မှာလူလူကလည်းအကဲဖြတ်ခွေတစုံတရာရခဲ့ပါပြီ။လာမယ့်2020ရွေးကောက်ပွဲတက်တက်မှာတော့ NLD အနေနဲ့အရင်တစ်ခေါက်ကလိုပဲတောင်းပြူကမ်းပြူအနိုင်ရနိုင်ပါမလား။ဒါပေမဲ့လည်းအကဲဆတ်မှုတွေရင်ဆိုင်နေရပါတယ်။ဒီအတွက်အာဏာပါတီရဲ့ရွေးကောက်ပွဲအကျိုးခြေလှမ်းနေနဲ့ပတ်သက်ပြီးတော့အများဆောင်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်။ဒါကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့မြန်မာနိုင်ငံရေးလ ీల သုံးသက်သူဒေါက်တာရံမျိုးသိန်းဖြစ်ပါလေခင်ဗျာ။နောက်တူကတော့မြန်မာနိုင်ငံရေးအကဲဖြတ်သူဒေါက်တာတက်ဆွေဖြစ်ပါလေ။နှစ်ဦးစလုံးလေးတိုင်းပုံကိုရောက်နေပါလေခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါလေခင်ဗျာ။ကိုရံမျိုးသိန်းကျွန်တော်တို့အရင်ဆုံးမေးချင်တာကအခု NLD ပါတီရဲ့ခြေလှမ်းမတိုင်ခင်ဒီမတိုင်ခင်မှာရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဒီဥပဒေနဲ့ပတ်သက်လို့ပြင်သာစင်နာတွေလုပ်တယ်။တချို့နိုင်ငံရေးပါတီကကန့်ကွက်တာတွေလည်းကြုံရပါလေခင်ဗျာ။အဲ့ဒါကNLD ပါတီရဲ့ခြေလှမ်းတရက်လို့ပြောနိုင်ပါလားအရင်ဆုံးအကိစ္စလေးမေးချင်ပါတယ
်ကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍဟာအင်မတန်မှယဉ်ကျေးပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်ပြီးတရားမျှတတာနေဒီရွေးကောက်ပွဲကိုကျင်းပနိုင်ဖို့အာမခံရပါလိမ့်မယ်အဲ့ဒီလိုအာမခံနိုင်မှသာလျှင်ဒါမဲ့2020ရွေးကောက်ပွဲအပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုနဲ့တော့ပြည်သူလူထုရဲ့ဟိုအပြည့်အဝယုံကြည်ပူးပေါင်းဆောင်ရွက်မှုတို့ရရှိနိုင်လိမ့်မယ်လို့မြင်ပါတယ်။ဆိုလိုချင်တဲ့သဘောကတော့နာမည်တော့2020ရွေးကောက်ပွဲမှာမဲပေးသူရာဂိုင်နှုန်းကျဆင်းမယ်ဆိုရင်အဲ့ဒီအကျိုးသက်ရောက်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲပေါ်မှာပါသက်ရောက်နိုင်တဲ့အတွက်ကြောင့်မလို့နော်ပြည်တော်သူရွေးကောက်ပွဲကော်မရှင်အနေနဲ့ဒီချက်ကိုအလေးနဲ့ထားပြီးတော့တော့ဟိုပြည်သူလူထုကြားမှာရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်မဲပေးလာအောင်နောက်ပြီးတော့ဒီရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးမဲ့လူငယ်မဲဆန္ဒရှင်၅ဌာနကရွေးကောက်ပွဲပေါ်မှာစိတ်ဝင်စားလာအောင်ဒါမျိုးတွေကိုနော်ကော်မရှင်အနေနဲ့ပို့ပြီးအလေးထားဆောင်ရွက်ဖို့လိုအပ်မယ်လို့မြင်ပါတယ်ဗ
ျဟုတ်ကဲ့လက်ရှိကော်မတီကော်မရှင်ရဲ့ယက်တီမှုနဲ့ပတ်သက်လို့ကိုရံမျိုးသိန်းရဲ့တုံ့တက်ချက်သိကြပါလေ။ဘာဖြစ်လို့ဆိုတော့တက္ကသိုလ်ကရွေးကောက်ပွဲကော်မရှင်ဥပဒေပြင်ဆင်ချက်မှာအထူးဖြစ်ဒီ NLD ပါတီကလည်းလာမယ့်ရွေးကောက်ပွဲမှာရင်ဆိုင်ရမှာတိုင်းသားဒေသတွေမှာတိုင်းသားဒေသတွေမှာရွှေပြောင်းလူသမားတွေကိုမဲပေးခွင့်ဆိုတဲ့ကိစ္စပါပြင်ဆင်ချက်မှာပါလာပါတယ်။အဲ့တော့တိုင်းသားပါတီကချင်းပါတီတွေကကန့်ကွက်တာလည်းကြုံရပါတယ်။အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့အခုအနေထားတီးခြားလွတ်လပ်မှုရှိမရှိကိုရံမျိုးသိန်းရဲ့တုံ့တက်ချက်ဘယ်လိုများရှိပါလဲ။အဲ
ကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်တလုံးအဲဆောင်ရွက်ချက်တွေဟာတော့ဟိုမိကုန်းဆုံးစီရဖြစ်တဲ့ပုံလေးအဲဆောင်ရွက်ချက်အချို့လည်းပဲတွေ့ရပါလေအဲ့တော့အထူးသဖြင့်တော့ရွေးကောက်ပွဲကော်မရှင်အနေနဲ့နော်အပြင်စင်တာတွေကြောင်းလဲတာတွေလုပ်တဲ့အခါမှာနော်သက်ဆိုင်ရာနိုင်ငံရေးပါတီတွေနော်တိုင်းရင်းသားပါတီတွေနဲ့နော်ညှိနှိုင်းဆွေးနွေးပြီးတော့အဲ့ဒီပါတီတွေရဲ့အမြင်သဘောထားတွေနော်တုံ့တက်ချက်တွေအဲ့ဒါတွေကိုရယူနိုင်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့အဲနိုင်ငံရေးပါတီတွေနဲ့လည်းပဲချက်ချင်းပြန့်ပြန့်ပေါ့လေအပီပေးပြီးတော့ပြည်ပနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဒါနဲ့လက်ရှိတော့ပြည်ပမှာ နိုင်ငံရေးပါတီတွေကြားမှာစိုးရိမ်မှုရှိနေတာကတော့လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာတကယ်ရောလွတ်လပ်ပြီးတရားမျှတရေးကောက်ပွဲတစ်ခုကိုကမ္ဘာကထပြုပြီးတော့ကျင်းပနိုင်ပါမလားဆိုတဲ့အပေါ်မှာတော့ပြည်တွင်းမှာစိုးရိမ်ပူပန်မှုတွေရှိနေတာတော့အခင်ရှားတွေ့ရပါလေ
။ဟုတ်ကဲ့ခင်ဗျာဒါကရွေးကောက်ပွဲကော်မရှင်ရဲ့ခန့်ကဏ္ဍပေါ့လက်ရှိအာဏာရ NLD ပါတီရဲ့ပြင်ဆင်မှုတွေရွေးကောက်ပွဲခြေလှမ်းနေတဲ့ပတ်သက်လို့တော့ရမျိုးသိဘယ်လိုများမြင်မိပါလဲ။ကုနေထားမှာ
အဲကျွန်တော်မြင်တာတော့လက်ရှိအာဏာရဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ပေါ့လေဒီဒုတိယဥက္ကဋ္ဌပြောတဲ့ဒီစကားကြီးအများကြည့်မယ်ဆိုရင်တော့လက်ရှိပါတီအနေနဲ့2015တုန်းကနော်မှားခဲ့တဲ့အမှားမျိုးဖတ်ပြီးမမှားဖို့အတွက်ကိုအတူတူပြင်ဆင်မှုတွေလုပ်လာမယ့်အခြေအားမျိုးတော့တွေ့နေရပါတယ်အထူးသဖြင့်တော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာနော်မိုးချရွှေကူသဘောမျိုးတွေမဟုတ်ဘဲနဲ့နော်အောက်ခြေပြည်သူလူထုနောက်ရမီရဖနောက်အောက်ခြေပါတီဝင်ထုကနေနောက်ထောက်ခံပြီးတော့တကယ်လည်းပဲအခြေချင်းပြေးဝတဲ့ကိုယ်စလဲလောင်းတွေကိုဘူဝါဒတွေစီးနင်းစီကန်းတွေနဲ့အညီရွေးချယ်တင်မြောက်နိုင်ဖို့စူးစမ်းလာနိုင်တဲ့အနေအထားတွေတော့တွေ့နေရပါတယ်အဲ့လိုစူးစမ်းလာနိုင်မယ်ဆိုရင်ကိုယ်စလဲလောင်းတွေအပေါ်မှာမင်းဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုပိုများလာမယ်ဆိုရင်ဘဲပေးသူယာကိုင်တို့လည်းပုံပြီးတက်လာနိုင်ပါတယ်နောက်ပြီးတော့လက်ရှိအာဏာရပါတီရဲ့အနိုင်ရရှိနိုင်မှုအတွက်လည်းပဲလားဆိုအထောက်အကူပြုနိုင်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့အရင်ရွေးကောက်ပွဲ2015ရွေးကောက်ပွဲတုန်းကဒီဒေါန်ဆန်းစုကြည်ကတစုံတရာလူလူကြားထဲမှာလူကြိုက်များပါတယ်သူကိုယ်တိုင်နေရာတော်များများဆင်းပြီးတော့မဲဆွဲစည်းရုံးနာတွေလုပ်ပြီးတော့မဲကိုယူနိုင်ခဲ့တယ်ပေါ့နော်ဒီတစ်ခေါက်မှာဒီလိုလုပ်နိုင်ချေရှိပါမလား
အဲဖြစ်နိုင်ချေရှိတာက2020ထဲမှာနော်ဒီနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အနေနဲ့အစိုးရတာဝန်တွေကနေနော်အနားယူခဲ့မယ်ဆိုရင်နော်ဒီပါတီစည်းရုံးရေးလုပ်ငန်းတွေကိုအခြေခြေပြက်ပြက်လုပ်နိုင်မယ့်အနေအထားမျိုးတော့ရှိပါတယ်အဲအထူးသဖြင့်တော့အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးခုနှစ်ခုမှာနော်ပို့ပြီးတော့အလေးပေးအာရုံစိုက်ပြီးတော့မဲဆွယ်စည်းရုံးမှုကိုလုပ်မယ်လို့ကျွန်တော်ထင်ပါတယ်နော်တိုင်းဒေသတွေမှာတော့အထူးသဖြင့်ပေါ့လေဥပမာကျွန်တော်တို့ရှမ်းပြည်နယ်ရခိုင်ပြည်နယ်တိုင်းဒေသပြည်နယ်ဒေသတွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015တုန်းကနိုင်ခဲ့တဲ့အခြေအတွက်ကိုပြန်ရဖို့တော့မနေစူးစမ်းရမယ့်အနေအထားမျိုးရှိပါတယ်။အဲ့တော့အထူးသဖြင့်တော့လာမယ့်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ကိုယ်တိုင်မဲဆွယ်စည်းရုံးတာမျိုးဖြစ်လာနိုင်ပါတယ်။နောက်ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းဒေသကြီးခုနှစ်ခုမှာပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်။နောက်ပြီးတော့ကျွန်တော်အမြင်အားဖြင့်ဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာအားမလို့အားမရဖြစ်တာတွေစိတ်တိုင်းမကျတာတွေအပြင်ညာတတိချာမအောင်အလေနဲ့လွားရီချာမအောင်တော်တော်ချေချေပြည့်ပြည့်ဖြစ်နေတော်လဲပဲရရှိအခြေအနေမှာတော့ရင်းချက်အစရာမရှိတဲ့အခြေအနေတစ်ခုကိုတော့ဒီမဲဆန္ဒရှင်မြန်မာပြည်သူလူထုအများစုကြီးကရင်ဆိုင်နေရတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေတော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာပဲဖြစ်ဖြစ်မဲဆွယ်စည်းရုံးတဲ့နေရာမှာပဲဖြစ်ဖြစ်လှုပ်လာနိုင်တဲ့ဆိုရင်တော့ဒါမဲ့ရွေးကောက်ပွဲမှာအထူးသဖြင့်တိုင်းဒေသကြီးတွေမှာဆက်ပြီးတော့တောင်ပြိုကမ်းပြိုအနိုင်ရဖို့အလားအလာရှိလိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းလီလိုက်ပေါ်မှာခဏနေပြပေါ့ခင်ဗျကျွန်တော်နောက်ထပ်ပင်တိုင်းဆွေးနွေးပြမယ်ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျဆရာဒေါက်တာတင့်ဆွေခင်ဗျအခုနကဆွေးနွေးသွားတဲ့ကိစ္စပါပဲအခုဒီအမျိုးသားဒီမိုစီဖွဲ့ချုပ်ဒီက NLD ပေါ့နော်အာနာရဲ့ NLD ပါတီရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ခြေလှမ်းနေတဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲကော်မရှင်ကိုများဩဇာလွှမ်းမိုးတာရောရှိပါလားဘယ်လိုမြင်ပါလဲခင်ဗျပ
ထမဆုံးအချက်ကယူကောက်ပွဲကော်မရှင်ဟာအရင်ကယူကောက်ပွဲကော်မရှင်နဲ့မတူတဲ့ယူကောက်ပွဲကော်မရှင်ဖြစ်ပါတယ်။ဒီယူကောက်ပွဲကော်မရှင်ကနေပြီးတော့ပြည်ပြင်ကြောင်းလည်းမဟုတ်ဒီနောက်ကအစ်စ်လောက်တာတွေကိုကြည့်လို့ရှိတယ်။ဒီလိုရတဲ့ဟာယူကောက်ပွဲကော်မရှင်တည်းရဲ့အနေနဲ့အရင်ကမာယွန်းရတာချုပ်ဆော့ခဲ့တာတွေကိုပြင်နေတဲ့ပြင်ဆင်မှုတွေကိုကြိုးစားမှုလို့ပဲကျွန်တော်ကမြင်တယ်။MLD ပါတီလာမယ့်ယူကောက်ပွဲအနိုင်ရရေးအတွက်မဟာပြည်ပတီရဲ့ဒီနယ်လုပ်တယ်လို့ကျွန်တော်ကမှတ်မြင်ပါဘူးခင်ဗျာဒါပထမချက်ပါခင်ဗျာနောက်ယူကောက်ကော်မရှင်အတားထားပြီးတော့ MLD က2020ယူကောက်ပွဲအတွက်ပြင်ဆင်မှုတွေကတော့2015-2016တုန်းကအာဏာချုပ်တွေကို MLD ပါတီကိုလိုက်ကပြည့်တဲ့တွေဒါလည်းကိုပြည့်ပင်ကြောင်းလေးကိုပြုပါနေပါတယ်တော်တော်များများလည်းအပြည့်အစုံကြောင်းလေးတွေဖြစ်လာတယ်လို့ကျွန်တော်ယူဆပါတယ်ခမကိုရမျိုးတို့ဆွေးနွေးကြလို့ပေါ့နော်အဲဒီကိုကိုယ်လည်းနောက်ရင်းချက်မှုပြီးစားတွေကိုလည်းရပုံပြီး ก็มองจุดนั้นไม่รู้ปุ๊บจะน้องยิ้มอะไรตัวเล็กๆแต่ลุยลุกแต่ลุมาอย่างน้องยิ้มสุดาบอกว่าไม่เป็นไรปุ๊บตัวจุดนั้นมุ่งลุกอยู่ปุ๊บก็ลุกอยู่ตั้งแต่เด็กๆอะไรอย่างท้องก็รู้เลยว่าอยู่กับปุ๋ยวันนี้คุณจริงจริงอ๋อวันนี้ตัวเสียแล้วก็ปุ๊บนี่อยู่ถ้าไม่เป็นไม่รู้ใจเอา อันนั้นขยันมากกว่าเดิมบินใจเอาพอดูแล้วบอกเลยว่าเป็นว่ามันรู้แค่ปฏิบัติปฏิบัติยังไงเนี่ยพิจิตรใจได้หรือเปล่าเมียอยู่รู้จักใจเลยดูดีมากดีเดี๋ยวอะไรอยู่ในสัตว์ของเขาจะรู้ลูกเด็กเราคุณเลยว่าอะไรอย่างนี้ดูดีเนี่ยลูกยิ่งฟังฉันจะเมียอยู่รู้จักเลยเลยล่ะที่ชอบพอดูแล้วนี่เลยเราเลี้ยงเลี้ยงดีเลยฉันเอามันดีมาก
Okay, aima cina nenele piami cina ga pikir dia juga punya madonga energi parti yang siung ini mah posibong pin sen ye tiaw bi sumu ye dagu triga lo mesure dulu ye siung ini kisah ini siapa lagi mah, tapi di kena ga posibong pin ga le dini dua mah le guna songchen ini mah pih tibu ana ubi sumu ini sule apaikan karena tak songdia mah pih tanah siro di juga punya cuaca dani ne patah lugo energi ga piang le la ne la blue yusa wale.
จำได้ไหมว่าเราไปที่บ้านพี่ชายก็เซ็กซี่นี่เลยไหมคุณยายเราไปสูงวัยกันเลยเซ็กซี่นี่เลยไหมแต่ว่าเด็กๆวันเด็กลูกชายจีนไปทำเราไม่ได้ไปดูมีสิ่งมันลงในบุ้งดูจันทร์เราเข้าใจชาลูกไม่เอาลงในตลอดลงนี่เลยสองคนลงนี่เลยกันว่าเป็นเนี่ยแล้วเราไม่เอาเอาเมียเราไม่เป็นอะไรกันเนี่ยเด็กๆมันดีเลยสุดท้ายหมดเนาะ อะไรอะไรที่จุดนั้นจุดนั้นเกิดเองอันนี้เนี่ยที่นั่นเนี่ยเอาเมียนลาเร่เราเซ็ตเลยว่าเลยโอเมะเราไม่รู้ไงเราคุณสุดเลยนะท่านสังอาตัวยาวไปเอ็งเลยที่คุณจะมุ่งไปสิ่งที่ชัดเจนมากกว่าโอเคเนี่ยเซ็ตบิดอ่ะเราเลยไม่รู้กันว่ามีมาเลยเพราะที่เดียวมีสมุยอะไรก็จะนั่งดราม่าโอ้แค่ที่เราดราม่าสูเร่ไม่ทันเดียกันปัญหาจุดนี้อะไรคุณพี่สามารถปฏิบัติคุณได้ส่วนแต่ใช่ไหมเนี่ย
แต่ไหนไอ้สิ่งที่เดียวที่สมุยเองจะไปรู้หมดเนาะดราม่าตัวเด็ดตัวนั่นก็คือดาวเซ็กเอาไว้ที่เซ็กเซ็กตัวการช่วยลิมิตกันเอาเท่าไหร่โอเคครับเดี๋ยวจะยังมีตัวอื่นที่เราต้องสื่อลีลาบางครั้งนี่พี่ว่าครับเดี๋ยวจะสื่อฟงว่าจันทร์นี่นั่นลีอัตตาพิจารณาชีวิตอะไรจันทร์เป็นอะไรสุดท้ายดูตัวอุ้ยชีวิตอะไรอุลามองตัวสุนีมีมีอะไรอย่างไรครับเนี่ยจันทร์เราจังเลยเลยสุดท้ายไปปุ่มเลยตะคุบยอดจีมาเลยบางครั้งเราไม่จังเลยสุดท้า ဆိုတော့ရှစ်ဆက်ချက်နောက်ပိုင်းမှာဆိုပါတော့ဗျာကျွန်တော်နောက်ပိုင်းစပြီးလူတစုကောင်းစားရတယ်ပြီးတော့ကျွန်တော်လူနှစ်စုကောင်းစားရုံမြင်နေရပါပြီနောက်ပြီးတော့မှတဖြည်းဖြည်းနဲ့တိုးတက်သွားမှာပါဒါတစ်ချက်ပါနောက်အန်အဒီဟိုမဲပေးတဲ့လူတွေကိုပြောချင်တာကျွန်တော်တို့အန်အဒီကိုပြီးခဲ့တဲ့ခေါက်လည်းကျွန်တော်ပြောဘူးပါတယ်အန်အဒီဘာကြောင့်မဲပေးလဲဆိုတော့အစိုးရဖွဲ့နိုင်မှာအန်အဒီပဲရှိလို ့ဆိုတော့ဟိုအသင့်အစင်သင့်25ရာခိုင်နှုန်းရောက်နေတဲ့ကျန်းခိုင်ရေးနဲ့မဟာမိတ်ဟိုဒီကရောက်နေပြီးသားဖြစ်တဲ့ကြောင့်ကျန်းခိုင်ရေးပါတီကိုကျွန်တော်တို့ကအစိုးရပေးဖွဲ့ဖို့ကျွန်တော်တို့လက်မခံနိုင်တာကြောင့်ကျွန်တော်တို့ NLD ကိုမဲပေးရခြင်းဖြစ်ပါတယ်ဒါကြောင့်မို့ NLD အစိုးရဖွဲ့နိုင်ဖို့အတွက်သာတော့NLD ပေါ်မှာပဲမူတည်ပါတယ်ကျွန်တော်တို့ယူကောက်ကော်မရှင်ကိုကျွန်တော်တို့ဘာမှမပြောလို့ပါဘူး။ဘာကြောင့်လဲဆိုတော့စစ်တပ်ကဖွဲ့ပြီးတဲ့ယူကောက်ကော်မရှင်နဲ့တာမဲ့ယူကောက်ကော်မရှင်လို့မြင်ပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့ကျွန်တော်တို့ NLD အစိုးရတခုတည်းလောက်တဲ့အစိုးရကိုမဲပေးမလားဒါမှမဟုတ်ကြန့်ခိုင်ရင်းနဲ့တိုင်းသားတွေပူးပေါင်းမညုံပေါင်းအစိုးရကိုမဲပေးမလားပဲစဉ်းစားမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကိုလှမောင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တည်းလီလိုက်စီစဉ်အတွက်လူတယောက်စာရေးထားတဲ့ဥစိတ်မောင်မိတ်ထလာပါသူစာလေးကျွန်တော်ဖတ်ပြပါမယ်။ NLD ရဲ့စွမ်းဆောင်ရည်မညံ့ပါဘူးတဲ့။လုံနိုင်တဲ့စွမ်းအားရှိသလောက်လုံလို့တော့ပြီးမဲ့လေအတားအဆီးတွေရှိနေပါတယ်။ဒါတွေကလည်းသူကရှောင်တင်းနေရပါတယ်တဲ့။ကြော်လွားနေရတယ်အားနည်းချက်တွေကလည်းဖြည့်ဆည်းနေရတယ်။အပြစ်ခတ်ရစေးရင်းနဲ့ညီငယ်ဆွေးနွေးပွဲတွေလုံးဝရဆိုင်သွားမသွားအောင်လို့ထိန်းပြနေပါတယ်တဲ့။အာဂရီလေစားမှုတိုက်ဖြစ်ရေးကလည်းထိထိရောက်ဆောင်ရွက်ပေးနေပါတယ်တဲ့။ဒါမဲ့လေပါတီသစ်တွေပူပေါင်းပါတီတွေပေါ်ပေါက်လာတဲ့ဥယျာဉ်များလာလို့မဲတွေပြန့်သွားနိုင်ပါလေတဲ့ ဒါပေမဲ့ NLD ကအများစုနိုင်မှာပါတဲ့တိုင်းရင်းသားပါတီတွေအနိုင်ရတဲ့ဥယျာဉ်တိုးလာပါလိမ့်မယ်အခြားပါတီငယ်တွေတတိပုဂ္ဂလတွေပါတီသစ်တွေကတော့အနိုင်ရဖို့အလွန်နေပါတယ်တဲ့အတိုက်ခံပါတီကြီးကတော့ထင်တိုင်းမပေါက်ကြံတိုင်းမမြောက်ဖြစ်လိမ့်မယ်လို့သူယူဆပါတယ်တဲ့ခုနဆွေးနွေးသွားကြတဲ့လူတွေတိုင်းမှာပဲအဲနောက်တဦးကတော့ကျွန်တော်ဒီဆွေးနွေးတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ကနေပြီးတော့မှတ်ချက်ရေးတာပါသူကတော့ကိုမောင်ဝင်းမှာဘဲပါတီပဲဖြစ်ဖြစ်လက်ရှိမြန်မာပြည်သူရဲ့မျက်နှာကိုမကြည့်ပါဘူးပြည်သူကိုထမ်းတက်ပါဘူးတဲ့ဒါသူရဲ့အမြင်ပါဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာတက်ဆွေကိုပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျခုနကပြောထားတဲ့အထဲမှာအရင်ထင်တိုင်းတော့ဖြစ်မလာနိုင်ဘူးနောက်တချို့ NLD ပါတီပေါ်အားမရမှုတွေကြုံနေရပါတယ်ခုနကသူတို့ရှင်မောင်ဝင်းပြောသလိုပေါ့သူတို့အမြင်မှာလူလူမျက်နှာလူလူကိုထမ်းတက်ဖို့ဆိုတဲ့အမြင်ရှိတာကြီးလည်းရှိလာပါတယ်အဲ့တော့ NLD အတွက်ဘာတွေစိန်ခေါ်ချက်ကြုံလာမလဲခင်ဗျရွေးကောက်ပွဲမှာ
ဒီလင်းနေတာနောက်ဆုံးငန်းနေတာပကလာရဲ့လောက်ဆောင်ချက်တခုကိုကြည့်ရပါလိမ့်မယ်ကြည့်ရတော့မနေ့ကြည့်လေးကြည့်တဲ့ဝေပန်းလေးနဲ့၆ပြားစင်းနဲ့ဖြစ်တင်နေမှာမှတ်မှတ်အဲတို့တော့ကျွန်တော်မြင်တာကဒါဝေပန်းမှုနဲ့မေပေမှုကတပိုင်းပဲအော်မေပေမှုကတော့ဒီတိုင်းပုံမြန်မာကြည့်လို့မဆန်းတဲ့ရှင်တွေဟာတကယ်ကိုနိုင်ငံရေးတွေကြီးချင်းပါပဲတော်တော်မြင့်ပါတယ်ဝေပန်းမှုတွေအများမှုရှိတော့လည်းပဲမေပေးရမယ်ခါမှာတော့မကနဲ့ဆုံးဖြတ်ချက်ကိုချက်နိုင်ကြတဲ့တမန်ကြောင့်ကောင်းတဲ့ဟာကိုဒီမေဆန္ဒရှင်တွေကဆက်ထိနေမျိုးပြီးစားတယ်။တော့အဲ့ဒီလိုမေဆန္ဒရှင်တွေကဟိုဒီလိုဟိုအမြင်နဲ့တင် energy ကအားမရနေပဲ။အဲတင်းတိမ်နေပဲ energy ကိုနဲ့ကလည်းပဲပြုဝင်တင်တာဒီကိုပြင်းပြင်းရလိမ့်မယ်။ပြင်းပြင်းလည်းပြင်းပြင်းနေလို့ဟိုကျွန်တော်မြင်ပါတယ်။ဒါဟာဟိုဒီလူလူရောအပါ energy ပါတီတွေရောအဲကောင်းလာရင်ဒါတိုင်းပြီးတော့လည်းကောင်းမှာဖြစ်တယ်ဆိုကျွန်တော်တော့ပြီဖို့မြင်ပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်နောက်ထပ် throw sheet တူလီလိုက်ပုံပုံရှိပါတယ်ကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆိုနေမြင်များလို့ရပါတယ
်ဟုတ်ကဲ့အရင်ပထမစဉ်းစားတော့ NLD ဆောင်ဖို့ကြတော့ပုဂ္ဂိုလ်မကြည့်ပါနဲ့ပါတီကိုကြည့်ပါလို့သူတို့ပြောထားတယ်အဲ့ဒီတော့ကတကယ်ဖြစ်တယ်အခုချိန်ကျတော့သူတို့ချိန်မှားဘူးလို့ဖြစ်လာမယ်ဆိုရင်တော့ပါတီကိုလည်းကြည့်နောက်ပြီးတော့ပုဂ္ဂိုလ်ကိုလည်းကြည့်လို့သူတို့ပြောလာလိမ့်မယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့တို့ဟုတ်တို့ကိုကလေးလောင်းရဲ့အခြေချင်းတူရင်ကျွန်တော် NLD ပါတီရဲ့ကိုကလေးလောင်းလို့ကျွန်တော်တို့မေးပြရမှာဖြစ်တယ်။ဒါဖြစ်လို့လေကျွန်တော်ပါတီဆိုတာသိအရေးကြီးတယ်။တိုင်းရင်းသားဒီမှာကျွန်တော်ပြောချင်လို့ဆိုတော့တိုင်းနယ်သားကြီးကတော့တို့နိုင်မှာဆိုတော့သိချတယ်။တိုင်းရင်းသားနေနေပြည်နယ်မှာလည်းပဲနိုင်ငံခြားနေရာကိုလည်းပဲဇာခိုင်နှုန်းနေနေနိုင်ပါလိမ့်ဥမာတည်းနေဆိုရင်တော့ဇခိုင်တောင်ပိုင်းရှင်လည်းပဲအထက်လာတဲ့နိုင်ငံမှာပါကျွန်တော်ပြောချင်လို့ဆိုတာ NLD ကလည်းပဲခုကတော့တော်တင်ခန်းဆိုင်ရနေပြီအရင်2015တော့ဘာဖြစ်လို့ကိုယ်စီလေလောက်အရင်ချင်းစီလေးပြီးမရွေးနိုင်ကြလဲဆိုရင်အဲ့ဒီကကျွန်တော်တို့ကြည့်ရမယ်ဆိုရင်အချိန်ကလည်းပဲအရန်ကတ်တယ်ဝင်မလားဆိုတဲ့ဥစ္စာနဲ့ဈေးကောက်ဖို့ကိုမချင်ရင်ပေးထားတဲ့အချိန်ကလည်းပဲမရတာနဲ့အဲ့ဒီမှာဘာမှအလုပ်ကိမ်းမရှိတဲ့ဖြစ်တော့အမဒီလို့ကိုယ်စီလောက်နေရင်ပြီးတော့မှဝင်ပြန်တော့တာဖြစ်တယ်အခုချိန်ကြတော့တို့အဲဒီကောက်ဘုတ်ကမြစီရလည်းတရားမျှတမယ်လို့ရှင်လေးပြောကြည့်တယ်။နောက်ကိုယ်စီလောက်နေရေးချယ်နေမှာပါလေအချိန်အများကြီးရှိနေဆိုတော့သူတို့ NLD ကလည်းပဲအဖမ်းပခံနေနဲ့ဟိုသူတို့တေးတေးချာချာလုံလာလိမ့်မယ်ကျွန်တော်မြင်တယ်။အဲတော့2020ကျရင်တော့ဘယ်လိုဖြစ်လာမလဲဆိုရင် NLD ကပဲအစိုးရဖွဲ့နိုင်လောက်တဲ့ဟိုဥည်ကြီးနိုင်ချင်နိုင်လိမ့်မယ်။မနိုင်ရင်တောင်မှအများစုလိုနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ရှာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်လို့ဒေါက်တာရဲမျိုးသိန်းကိုမေးချင်ပါတယ်ခင်ဗျာ NLD ပါတီအတွက်လာမယ့်ရွေးကောက်ပွဲကတော်တော်လေးအကျက်ရိုက်နိုင်တာတိုင်းသားဒေသတွေလူတော်များများလည်းပြောကြပါတယ်ဒေါက်တာရဲမျိုးသိန်းလည်းသဘောတူမယ်ထင်ပါတယ်ခင်ဗျာလက်ရှိ NLD ပါတီရဲ့တိုင်းသားဒေသတွေနဲ့ပတ်သက်လို့ရွေးကောက်ပွဲချင်းကပ်မှုဒေါက်တာရဲမျိုးသိန်းရဲ့သုံးသပ်ချက်သိချင်ပါတယ်တကယ်တမ်းပြောတော့တစ်ချိန်တော့မဟာမိတ်ပါတီတွေရှမ်းပါတီတို့ဘာလို့မှသူတို့အနိုင်ရဖို့ကိုအနိုင်ရဖို့ကိုပို့ပြီးတော့ဦးစားပေးလုပ်နေတော့ဒီပေါ်စီပဲဆက်သွားမလားဒီပေါ်မှာဒေါက်တာရဲမျိုးသိန်းရဲ့သုံးသပ်ချက်သိပါတယ်သိချင်ပါတယ်
အဲကျွန်တော်အမြင်ကတော့တိုင်းရင်းသားဒေသတွေမှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစီအစဉ်နဲ့2015တုန်းကဘူဝါဒအတိုင်းဆက်ပြီးသွားမယ်ဆိုရင်တော့အဲအရှုံးနဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်အရှုံးလို့ပြောတဲ့နေရာမှာနော်တိုင်းရင်းသားပါတီတွေကိုလည်းရှုံးနိုင်ပါတယ်နောက်ပြီးတော့လက်ရှိဟလာအတိုက်ခံပါတီကြီးကိုလည်းပဲအချို့နေရာတွေလက်လွတ်ဆုံးရှုံးလိုက်ရမယ်အနေအထားမျိုးရှိပါတယ်အဲ့ဒီလိုကျွန်တော်ပြောရတဲ့အကြောင်းအရာဘာဖြစ်လို့လဲဆိုတော့နော်NLD ပါတီဟာတိုင်းရင်းသားမဟာမိတ်ပါတီတွေနဲ့ပြည်နယ်တွေမှာစီးပွားထိုးပြီးတော့ပြိုင်မယ်ဆိုရင်မဲကွဲသွားနိုင်တယ်မဲကွဲသွားလို့ရှိရင်ဒါဟာလက်ရှိအတိုက်ခံပါတီအတွက်ကိုတော့အားသာချက်ဖြစ်သွားနိုင်တယ်အဲ့ဒီလိုဖြစ်စဉ်မျိုးကို2018 ်ချားပြတ်ရွေးကောက်ပွဲမှာကျွန်တော်တို့ကချင်ပြည်နယ်မြစ်ကြီးနားအမျိုးသားလွတ်တော်မဲဆန္ဒအနေမှာဖြစ်ခဲ့တာတွေ့ရပါတယ်။ကချင်ပါတီရောအဲ NLD ပါတီရောရှုံးပြီးတော့နော်အတိုက်ခံပါတီကအနိုင်ရခဲ့တဲ့သာရကမျိုးတွေ့ရပါတယ်။အဲ့ဒီအခါကျတော့အဲ့ဒီလိုအခြေအနေတွေပေါ်မှာနော်အမျိုးသားဒီမိုကရေစီဖက်ပြုတ်ပါတီခေါင်းဆောင်တွေအနေနဲ့အမျှော်မြင်ရှိရှိကြဲကြဲပြန့်ပြန့်သုံးသပ်ပြီးတော့တိုင်းသားဒေသတွေမှာတိုင်းသားမဟာမိတ်ပါတီတွေနဲ့နော်ပူးပေါင်းပြီးတော့ဒီကောက်ပွဲကိုဖြတ်ကျော်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုဖြတ်ကျော်နိုင်မှသာလျှင်တိုင်းသားဒေသတွေမှာ NLD ပါတီအနေနဲ့လက်ရှိအနိုင်ရထားတဲ့အခြေအတွက်ကိုဖိနှိပ်နိုင်မှာဖြစ်တယ်လို့မဟာမိတ်တိုင်းသားပါတီတွေပိုအနိုင်ရဖို့အတွက်ကိုလည်းပဲအတွန်းအားပေးနိုင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီမှာသရရှိတူရေးလာတဲ့စာလေးဖတ်ချင်ပါတယ်။သူကအိုဆာကာဆိုတဲ့ Facebook ကနေသူရေးလာပါNLD ဟာဘဝင်မြင့်နေတယ်တဲ့အထူးသဖြင့်ရန်ကုန်တိုင်းမဲရဖို့အတွက်အလွန်နှဲပါတယ်တဲ့ဒါသူ့ရဲ့သုံးသက်ချက်အမြင်သူပေးပို့လာတာပါအဲ့တော့ခုနကဒေါက်တာရေမျိုးသိန်းပြောတာကတော့တိုင်းသားဒေသတွေအခြေအနေပေါ့ပြည်မအခြေအနေတွေမှာတော့တော်တော်လေးအခြေအနေဘယ်လိုတာနိုင်လားပြည်တွင်းပြည်မဒီတိုင်းတိုင်းဒေသကြီးတွေရဲ့ရွေးကောက်ပွဲအခြေအနေလာလာဘယ်လိုရှိပါလဲ NLD ရဲ့လက်ရှိအခြေအနေတိုင်းဆိုရင
်အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးတွေမှာကျွန်တော်တို့တနင်္လာရီတိုင်းဒေသကြီးနဲ့အီယော်ဒီတိုင်းဒေသကြီးဟာအသိခေါ်မှုအမြင်မှားဆုံးဖြစ်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီတိုင်းဒေသကြီးနှစ်ခုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတိုင်းပြည်အတိုက်အခံပါတီကြီးကိုရှော့မတွက်ဖဲနဲ့နော်တနည်းကပြူဟာနှုတ်ပြင်ဆင်ပြီးတော့ရှင်းပြနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့ဒေါက်တာတစ်ဆွေကဘယ်လိုမြင်ပါလဲခင်ဗျာရွေးကောက်ပွဲမှာထောက်ခံမှုအလားအလာပေါ့နော်ခုနကတော့ဒေါက်တာတစ်ဆွေကလူတို့ကတော့မဲပြီးမှာပဲတိုင်းသားဒေသကြီးနဲ့ပတ်သက်လို့ဒေါက်တာတစ်ဆွေရဲ့အမြင်သိချင်ပါလေ။
ကျွန်တော်မြင်တာကလူရဲ့တိုင်းသာဒေသကြီးဒုမတိုင်းသာကောင်းချင်အခုလေအောက်မှာဓမ္မပြမရှိစီမတိုင်းသာအရာစုအလုံးကိုထည့်ပြီးတော့ပြင်းကြီးတက်တာမပတ်လို့ကျွန်တော်ယူဆပါတယ်။ဒီနေ့တခုကျင်းစီကြီးထူကြတဲ့ပါလေရှိပါတယ်။2015နဲ့မတူတဲ့အခြေအနေကြီး2020အကျိုးမှဖြစ်လာတယ်။အရင်ကတော့မတင်ရင်လို့ရောက်ပွဲမလုပ်ရတဲ့ဒေသဟာဒီနေ့တကယ်လို့ကအမမရခိုင်ဆိုတာဖြစ်လာရင်ဘယ်သူနင့်နာမလဲဆိုရင် NLD နင့်နာမယ်လို့ကျွန်တော်မထင်ဘူးအဲဒါတွေကအများစုတိုင်းသားလူမျိုးစုနဲ့အားတဲ့ပါတီကိုဦးစားပေးသူတို့မဲပေးကြပါမယ်ဒါလည်းတဘာဝကြတယ်ဒါပေမဲ့အဲ့လိုဒေတာတွေမှာတစ်ခိုင်မဲချစ်ချစ်ဆက်ပြီးတော့ဘာဖြစ်ဖြစ်အချင်းတိပေးရုပ်ကပ်ပေါ်မလို့ရရင်တိုင်းသားတွေနင့်နာမှာဖြစ်တဲ့ဒီတစ်နှစ်တည်းမှာတင်းတင်းနဲ့ငြိမ်းငြိမ်းရလာရင်တော့တိုင်းသားတွေဟုတ်ကဲ့
ဟုတ်ကဲ့
now energy ကလည်း
ကျော်စက္ကန့်လောက်ပဲရပါတော့တဲ့အချိန
်တကယ်တော့ဒီ data တွေကိုသွားပြီးတော့ဘယ်လိုမရရအောင်ယူမယ်ဆိုတော့ policy နဲ့ energy ပေါ်မှာလုပ်ခဲ့တာဒီပြရတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလေးလိုက်အစီအစဉ်ချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာရဲမျိုးသိန်းဒေါက်တာတင့်ဆွေနဲ့သွားရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလေးလိုက်အစီအစဉ်တော့ဒီမှာပဲညနောက်ပဲပြီးပါခင်ဗျာ
ကိုတာညုံတက်ဆက်သွားတဲ့ဒိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရပါဒီအစီအစဉ်ကိုအင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်လို့လည်းဆွေးနွေးနိုင်ကြပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis App ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese App ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် Fear American တံဗိုလ်တုံးနေမနပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့တယုံကြည်ရာအစီအစဉ်မှာအလှဆင်ဒီဇိုင်းပညာရှင်ဒေါ်ဇင်မင်းအေးရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
လာပါရှင်ကျမတို့အားလုံးရဲ့နေ့စဉ်လူမျိုးဘဝမှာအကြောင်းအရာမျိုးမျိုးနဲ့အခက်အခဲမျိုးစုံစိတ်ညစ်စရာမျိုးစုံ ဝမ်းနေအားငယ်စရာတွေစိတ်သက်သာစရာတွေစတဲ့မရှိဘူးနိုင်တဲ့စိတ်ခံစားချက်မျိုးစုံကိုလူတိုင်းလူတိုင်းတစ်ခါတည်းရန်တော့ကြုံတွေ့ရခံစားရတတ်ပါတယ်။တမတီလည်းလူသားတွေကလူသားတယောက်ပင်မို့အကြီးအကျယ်စိတ်သက်သာမှုပါတယ်စမစိတ်သက်သာပြီးဘလူများကိုကိုကိုပြန်လဲတိဆောက်နေတယ်လဲဆိုတာကိုဒီနေ့သူယုံကြည်ရာအစီအစဉ်ကနေတစ်စိမ်ညွှန်ပြပါရရှင်အစာတိုင်းမှာကိုကိုကိုစိတ်သက်သာနေတာတောင်တတိထားမိပါဘူးတတိထားမိချိန်မှာလဲဆက်စားခြင်းမှာစိတ်သက်သာတဲ့အတိုင်းအချိန်နှလားခတ်နေမိပါတယ်ကိုကိုကိုပြန်လဲတိဆောက်ဖို့ဆုံးဖြတ်ချက်ချပြီးနောက်ပိုင်းမှာစမလုဖြစ်တာသုံးခုလဲပါပထမတစ်ခုကစစ်စစ်ကရုပ်ပိုင်းဆိုင်ရာတုတ်တမှုရှိအောင်လုပ်ခဲ့ပါတယ်။ချူရင်းနေတဲ့ကျမရဲ့ရုပ်ပိုင်းဆိုင်ရာကျမရဲ့တွေ့ဆရာဝန်နဲ့တိကျပြရတယ်။စစ်စစ်ဆရာတွေစစ်ပါတယ်။ပြီးတော့ကျမလမ်းလျှောက်တဲ့ဒီချင်းငန်းလုပ်တဲ့ wellness coach နဲ့ဝေးချပါတယ်။အလှပြင်ပါတယ်။တငယ်ချင်းတွေနဲ့တွေ့ပါတယ်။ဒုတိယတစ်ခုက mental ပိုင်းပါ။ကျမတော်တော်လေးလှုပ်ယူရပါတယ်။အခုချိန်ထိပါပဲ။စိတ်ပိုင်းဆိုင်ရာဆရာဝန်နဲ့ပြရတယ်။စာနဲ့များဖတ်တယ်တချင်းဆိုတယ်တချင်းနားထောင်တယ်တရားနာတယ်ဖျားတရားလည်းများလုပ်တယ်တရားထိုင်တယ် life coach နဲ့ coaching ယူပါတယ်နောက်ဆုံးတစ်ခုကတော့ကျမအတွက်လိုအပ်တဲ့ professional skill တွေ technical skill တွေကိုစဉ်းစားမပြတ်ရှိပါလေအနည်းချုပ်ပြီးတော့ရရင်တော့ဦးဆုံးဆက်တွေရော့ပြီးစိတ်ပေါ်ပါဖို့လုပ်ပါလေပြီးတော့နှစ်ပတ်ကျန်းမာပြီးပျော်အောင်လုပ်ပါလေပြီးတော့ကျမရဲ့လိုအပ်ချက်တွေအတွက်ပညာရေးဆိုင်ရာတွေကိုဖြည့်ပါတယ်အဲ့ဒီလိုနည်းတွေနဲ့မိမိရဲ့တန်ဖိုးကိုမြင့်ပြီးမိမိကိုမိမိယုံကြည်အောင်လုပ်ပါတယ်မိမိတန်ဖိုးကိုမိမိသိရှိပြီးမိမိကိုမိမိယုံကြည်မှုရှိခြင်းကကိုယ့်ကိုယ်ကိုပြန်လည်တည်ဆောက်ရမှာအရေးကြီးဆုံးလို့ကျမထင်ပါတယ်အခုသူယုံကြည်ရာအစီအစဉ်ကိုနားဆင်နေကြသူများအတွက်ကျမရဲ့မျှဝေမှုကနေပြီးတော့တစုံတရာအကျိုးရှိဖို့မျှဝေပါတယ်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမောဖြူရဲ့တည်ယုံကြည်ရာအစီအစဉ်ဖြစ်ပါတယ် VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗိုလ်တေဦးနေမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိ line 2 meter 20 kHz 15.3 ည line 2 meter 25 kHz 11.3 ည line 2 meter 32 kHz 6335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာကူရောဒီကနေ့မနေ့ပြန်နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုအဖြစ်အများပြည်သူရှေ့မှောက်လွှတ်တော်ကြားနာမှုတွေကိုဗုဒ္ဓဟူးနေ့စတင်ဖို့ရှိနေချိန်မှာပဲသမ္မတကိုထောက်ခံချတဲ့ Republican တွေကတော့သူ့ကိုကာကွယ်ဖို့တက်တက်ကြွကြွပြင်ဆင်နေကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်းနှုတ်ဖြစ်တဲ့ Ukraine ဆိုင်ရာ American ထိပ်တန်းတန်တမန် William Taylor နဲ့ Ukraine နဲ့ဆက်ဆံရေးကိုကြီးကြပ်ရတဲ့ Josh Kendo ကိုနိုင်ရင်းချီကြားနာမှာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအင်ကာနစ်ကအစ္စလာမစ်ဂျီဟတ်ဒစ်ပါလက်စတိုင်းစစ်သွေးကြအဖွဲ့ရဲ့တပ်မှုအိမ်ကိုအစ္စရေးစစ်တပ်ရဲ့ပစ်ခတ်မှုကြောင့်တပ်မှုသေဆုံးသွားခဲ့တဲ့နောက်အပြန်အလှန်ပစ်ခတ်မှုတွေပြင်းထန်လာပြီးနောက်ထပ်9ဦးပါသေဆုံးခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုအတွင်းအထောက်ထားမဲ့ရွှေ့ပြောင်းလှုံ့ဆော်တွေဌာနေပြန်ပို့ခံရမယ့်အရေးရှောင်ရှားဖို့အတွက်အရင်အမေရိကန်သမ္မတဟောင်းဘရက်ကိုဘာမားလက်ထက်ကနေထိုင်ခွင့်ပြုထားသူတွေတဲ့ကတချို့ဟာဆိုရင်တဘာရင်ဝါရင်ရာဇဝတ်သားတွေဖြစ်နေပြီလို့သမ္မတထရန့်ကအင်ကာနစ်မှာပဲတိုက်ခိုက်ပြောဆိုသွားပါတယ်ရှင
်။ဗိုလ်တော်နဲ့မနက်ခင်းထိတ်တဲရောက်နေတဲ့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရေမင်းထွန်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို line 2 meter 16 kHz 16683ည line 2 meter 19 kHz 15563ည line 2 meter 25 kHz 11965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။ခင်ဗျာ BOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တဲ့ရှင်ပေါင်း6000ရှင်လန်းချက်မိကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.